Welcome to the Voice of America in Burmese.
Minglam ne kin ma shin. Washington ni ro view American tan ga ni 2020 October 18 ye shin ni ma ne kin season rwe go Myanmar san lo chain ma ne 6 nai ga ni 9 nai thi line no meter 2440 ne 51 line lam meter 190 rwe ga ni thong lwin pe ni ba bi. Chuma khin myo tat ba. Di ma ne kin tadin rwe go ko ye min thon ne du pyo pya pe ba me.လူလူမင်းမြန်းချက်တွေကိုဖြေကြတဲ့တောင်းထောင်းပုံစံရွေးကောက်ပွဲအကျိုးစကားစစ်ထိုးပွဲကိုရုပ်သံတွေကနေတဆင့်လူချင်းမတွေပဲတီးကြံပါဝင်ဆင်နွှဲခဲ့ကြပြီးတဲ့နောက်မှာ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဝင်ရောက်ရှင်ပြိုင်မဲ့ Joe Biden တို့ဟာတောက်ကြနေမှာမဲဆွဲပွဲတွေပြန်ပြီးလုပ်နေကြပါပြီ November 3ရက်မှာချင်းပါမဲ့သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့အမျှသူတို့နှုတ်အကျိတ်နဲ့ရှင်ပြန်ရဖို့ရှိတယ်ပြည်နယ်3ခုကမဲဆန္ဒရှင်တွေထောက်ခံမဲရဖို့နှစ်ဦးစလုံးတွားရောက်နေကြတာပါသမ္မတထရမ့်ဟာ American တောင်ပိုင်းပြည်နယ်နှစ်ခုဖြစ်တဲ့ Florida နဲ့ Georgia ပြည်နယ်တွေကိုတွားရောက်ခဲ့တာဖြစ်ပြီးဒီပြည်နယ်နှစ်ခုဟာသူ့ရဲ့သမ္မတတက်တန်းဒုတိယအကြိမ်ပြန်ရရေးအတွက်သိက္ခာအရေးပါတယ်လို့သတ်မှတ်ထားတာပါ Florida ပြည်နယ် Oklahoma နဲ့ Georgia ပြည်နယ် Macon မြို့တွေမှာချင်းပါမဲ့လူမှုစုဝေးပွဲကိုမတက်ရောက်ခင် Florida က Fort Myers မှာသမ္မတထရမ့်ကတက်ကြီးပိုင်းတွေအတွက်ဘလို့အကာအကွယ်ပေးလှုပ်ဆောင်မယ်ဆိုတာတွေကိုပြောကြားခဲ့ပါတယ်ဂျိုးဘိုင်ဒန်ကတော့မီရှိဂန်ပြည်နယ်မှာဒက်ထရိုက်မြို့လူလူတွေ့ဆုံပွဲကိုမသွားခင်ဆောက်သ်ဖီးလ်မြို့မှာမဲဆန္ဒရှင်တွေကိုလူတိုင်းတက်နိုင်တဲ့အဖိုးနှုံးတက်တာတွေကျင်းပရေးဆောင်ရှောက်မှုရအောင်တုံ့ပြန်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးပြောကြားခဲ့တာပါ American သမ္မတ Donald Trump COVID-19 အကူးဆက်ခံအချိန်ကပေးခဲ့တဲ့ Remdesivir ဆေးဟာဒီရောဂါပြင်းထန်ခံစားနေရသူတွေပေါ်တက်ရောက်မှုလုံးဝမရှိတာဒါမှမဟုတ်နည်းနည်းပဲရှိတာတွေ့ရတယ်လို့WHO ကဗတ်ကျန်းမာရေးအဖွဲ့ကြီးကတောက်ကြနေမှာကြေညာပါတယ် WHO ကဒီယောဂအတွက်ကုသနေတဲ့ဆေးတွေကိုကြာပန်းစစ်ဆေးမှုတွေ6လကြာလုပ်ခဲ့ရကနေတွေ့ကြတာဖြစ်ပါတယ
် Interim results from the trial now show that the other two drugs in the trial
Remdesivir ဆစ်ဆေးမှုတွေကနေယာယီထွက်လာတဲ့အဖြေတွေကိုကြည့် Remdesivir နဲ့ Interferon C နှစ်မျိုးဟာ COVID-19 ကြောင့်တည်ဆုံးမှုမရှိအောင်ဒါမှမဟုတ်ဆေးရုံကနေရက်တူတူနဲ့ပြန်ပြီးဆင်းနိုင်အောင်ထိခိုက်ရောက်မလုပ်နိုင်တာဒါမှမဟုတ်နည်းနည်းပဲလုပ်ပေးနိုင်တာတွေ့ရတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြံတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ကော်ဂျီဆုံဆေးတစ်မျိုးဖြစ်တဲ့ Dexamethasone ကတော့ထိရောက်မှုရှိနေလားတွေ့ရတယ်လို့လည်းပြောပါတယ်။ရှိပြီးသားဆေးတွေနဲ့ဒီရောဂါကုသရမှာထိရောက်မှုရှိမရှိ WHO ကသုတေသနလုပ်ရမှာအများတွင်တွင်ကျယ်ကျယ်သုံးနေတဲ့ COVID-19 ကုသမှုတွေစံသက်ကုသတဲ့ဆေးတွေဖြစ်တဲ့ Remdesivir နဲ့တခြားဆေးသုံးမျိုးဖြစ်တဲ့ Hydroxychloroquine, Lopinavir နဲ့ Interferon ဆေးတွေကိုပါ RCT ခေါ်ထိရောက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ကြောင်း WHO ကပြောပါတယ်။ဒီစံသက်စစ်ဆေးမှုတွေကိုနိုင်ငံပေါင်း30ကျော်မှပြုလုပ်ခဲ့တာပါ။ Nagorno Karabakh ဒေသနဲ့ပတ်သက်ပြီး Armenia နဲ့ Azerbaijan တို့ကြားတိုက်ပွဲတွေဖြစ်ပွားနေမှုမှာတူရကီရဲ့ပါဝင်မှုဟာဒေသရင်းအခြေအနေကိုပိုးပြီးဆိုးလာစေနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကခြေတပြင်းနေမှာပြောသလိုဒီပြဿနာကိုတန်တမာရေးနည်းလမ်းနဲ့ဖြေရှင်းဖို့ထပ်ပြီးပန်ကြားလိုက်ပါတယ်။ဒီဒေသနဲ့ပတ်သက်ပြီးမကြသေးခင်ကပဋိပက္ခပြန်ပြီးဖြစ်ပွားမှုကနေရာပေါင်းများစွာသိဆုံးခဲ့ရတာပါ။နာဂါနိုကာရာဘတ်ဒေသဟာအဇာဘိုင်ဂျန်ပိုင်နဲ့တည်းရောက်နေပေမဲ့အဲ့ဒီကဒေသခံတွေကတော့အာမေးနီးယားတွေဖြစ်ပါတယ်။ဆီးရီးယားနဲ့လေပြားကပဋိပက္ခတွေနဲ့ပတ်သက်ပြီးသဘောချင်းမတိုက်ဆန်တဲ့တူရကီနဲ့ရုရှားတို့ဟာအခုဒီဒေတာအရေးမှလည်းအလားတူကွဲနေတဲ့အတွက်ဒီပြဿနာမှာသူတို့နှစ်နိုင်ငံပေါဝင်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်ဝင်ကြီးပွန်ပီယိုကတော့လက်နက်ကင်တိုက်ခိုက်မှုတွေမလုပ်ဖဲညှိနှိုင်းမှုတွေနဲ့ငြင်းချမ်းစွာဆွေးနွေးဖြေရှာဖို့အပြင်တခြားတနိုင်ငံကပေါဝင်လာတာမျိုးမဖြစ်စေချင်ကြောင်းပြောကြားခဲ့ပါတယ်တကယ်လို့ EU ဥရောပသမဂ္ဂဘက်ကအရေးပါတဲ့ပြောင်းလဲမှုတွေမလုပ်ဘူးဆိုရင် EU ကနေ Britain ဘာသဘောတူညီမှုမှမယူဘဲနှုတ်ထွက်ဖို့ပြင်ရမယ်လို့Britain ဝန်ကြီးချုပ် Boris Johnson ကတောက်ကြနေမှာပြောပါတယ် Britain EU ကနေနှုတ်ထွက်တဲ့ Brexit ကာလနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးအတွက်ညှိနှိုင်းမှုတွေအခုထိမအောင်မြင်နိုင်ပေမယ့်အပြန်အလှန်ဖြစ်တင်နေကြတာဖြစ်ပြီးသတ်မှတ်ချက်ကလည်းဒီနှစ်ကုန်ဖြစ်တဲ့အတွက်အချိန်ကသတင်းပတ်အနည်းငယ်ပဲကျန်တော့တာဖြစ်ပါတယ်ညှိနှိုင်းမှုတွေဆက်လုပ်ဖို့အဆင်သင့်ပဲလို့ EU ကပြောပေမဲ့ Britain ကတော့ဆွံ့နှိမ့်ဖို့လမ်းဆုံးနေပြီလို့ဆိုပါတယ် Britain ဘက်ကအပြောင်းလဲတွေကြီးကြီးမားမားမလုပ်ရင်သဘောတူညီချက်ရမှာမဟုတ်ဘူးလို့Brussels ညီလာခံမှာ EU ဘက်ကပြောခဲ့ပြီးညှိနှိုင်းမှုတွေကို EU ဘက်ကတောက်ကြနေကြတဲ့ကရပ်ပစ်ခဲ့တာကြောင့်ဆွေးနွေးမှုတွေပြီးသွားပြီလို့ဝန်ကြီးချုပ် Johnson ကပြောခွင့်ရ James Slack ကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲ အာဆူလာဗွန်ဒါလီယန်ကလည်း EU အနေနဲ့ဆက်ပြီးမလုပ်ချင်ပေမဲ့သဘောတူညီမှုရဖို့လိုလားနေစေပဲလို့ပြောပါတယ်။ဒါအပြင်ညှိနှိုင်းမှုတွေတိုးလို့ဖို့ရှေ့သတင်းပတ်ထဲမှာ EU ညှိနှိုင်းရင်မူမိုက်ကယ်ဘာနီယာလန်ဒန်ကိုသွားမှာဖြစ်ကြောင်းနဲ့ကြေညာပါတယ်။ဗြိတိန်ဝန်ကြီးချုပ်ယုံကတော့ဒီကမ်းလှမ်းချက်ကိုပယ်ချခဲ့ပြီးလန်ဒန်မှာတနင်္လာနေ့ညှိနှိုင်းမှုလုပ်ဖို့မရှိဘူးလို့ပြောပါတယ်။ဒါပေမဲ့ဗြိတိန်ညှိနှိုင်းရင်မူဒေးဗစ်ဖရော့စ်နဲ့ EU ညှိနှိုင်းရင်မူဘာနီယာတို့ရှေ့သတင်းပတ်အစောပိုင်းမှာစကားပြောဆိုဖို့တော့သဘောတူလိုက်တာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာမနေ့တုန်းက COVID-19 ရောဂါကူးစက်သူ 1,138 ဦးထပ်ပြီးအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်ခံရသူ 33,488 ဦးရှိပြီဖြစ်ပါတယ်။မနေ့ကတရက်တည်းသေဆုံးသူ34ဦးရှိတာကြောင့်လည်းသေဆုံးသူပေါင်းက969ဦးရှိပြီဖြစ်ပါတယ်။အောက်တိုဘာလ16ရက်တောက်ကြနေ့ည8နာရီအထိစစ်ဆေးပြည်စည်းခဲ့တဲ့တက်ခွဲနမူနာပေါင်း 13,510 ခုရဲကအခုလိုနောက်ထပ်လူနာ 1,100 ကျော်အတည်ပြုခဲ့တာပါ။အခုချိန်ထိစစ်ဆေးပြည်စည်းခဲ့တဲ့တက်ခွဲနမူနာပေါင်းကတော့ 48,000 ကျော်ရှိပါတယ်။ကုသခံရသူ 33,000 ကျော်တဲကပြန်လည်ကျန်းမာလာသူကတော့ 35,500 နီးပါးရှိပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့တွေကဆစ်ဆောင်စခန်းတချို့မှာလည်း COVID-19 ရောဂါကူးစက်သူတွေရှိလာတဲ့အတွက်စစ်ပြေးဒုက္ခသည်တွေကြားရောဂါပိုးပြန့်နှံ့ကူးစက်မှုပိုဆိုးမလာအောင်တားဆီးကာကွယ်ဖို့ကြိုးစားနေကြပါတယ်။လူစုလိုက်ပြုံလိုက်စုပေါင်းနေထိုင်ရတဲ့ယာယီဆစ်ဆောင်စခန်းတွေထဲမှာကူးစက်မြန်ရောဂါပြန့်ပွားမှုကာကွယ်နိုင်ရေးအသွာလာကန့်သတ်မှုတွေတင်းကျပ်ပြီးတိကျခွဲကွာရန်တင်းထားနိုင်ဖို့လည်းအရေးကြီးပြင်ဆင်နေကြပါတယ်။ကျမ၏ဝန်ကြီးဒေါက်တာမြင့်ထွေးကတော့လူများသွားလာလို့ရှားတဲ့ဈေးတွေလူနေအဆောင်တွေဖုန်းတော်ကြီးကျောင်းတွေသီလရှင်ကျောင်းတွေနဲ့ဆက်ယုံအလုပ်ယုံတွေမှာယောဂကာကွယ်ရေးစည်းကမ်းတွေကိုလိုက်နာဆောင်ရွက်ကြဖို့ COVID-19 လုပ်ငန်းစမ်းစစ်သုံးသပ်မှုအပတ်စဉ်အစည်းအဝေးမှာတတိပေးခဲ့ပါရခင်ဗျာ American နိုင်ငံကဖွံ့ဖြိုးရေး agency USAID ကမြန်မာနိုင်ငံက NGO အဖွဲ့တစ်ခုဖြစ်တဲ့ PG ခင်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မဲ့ TB ရောဂါတိုက်ဖျက်ရေးဆိုင်ရာစီမံချက်အသစ်ကိုထုတ်ပြန်ကြေညာလိုက်ပါတယ် USAID Look at Action Toward TB Free မြန်မာလို့ခေါ်တဲ့အဲ့ဒီစီမံချက်အသစ်ဟာသုံးနှစ်ကြာမြင့်မှာဖြစ်ပြီး TB ရောဂါကာကွယ်ရေးနဲ့ကုသရေးလုပ်ငန်းမှာမြန်မာနဲ့ American နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့မှတ်တိုင်တရဖြစ်ကြောင်းရန်မြို့အခြေစိုက် American တန်ယုံကပြောပါတယ်လူထုလူအချက်တွေကိုဖြည့်ဆည်းပေးနိုင်မယ်နိလန့်တွေရှာနိုင်ရေးလူမှုအတိုင်းဝိုင်းတွေရဲ့စွမ်းဆောင်ရည်မြင့်တင်ပေးဖို့ဒေသခံအဖွဲ့အစည်းတွေနဲ့မိဖက်ဆောင်ရွက်မှုတွေဖြစ်ပေါ်လာအောင် USAID ကအင်တိုက်အားတိုက်ဆောင်ရွက်နေကြောင်း USAID ရဲ့မြန်မာနိုင်ငံဆိုင်ရာဌာနညွှန်ကြားရေးမှူး L. Grabs ကပြောပါတယ် American တန်ယုံကအောက်တိုဘာလ15ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ကြေရာ USAID လူကaction toward TB free Myanmar စီမံကိန်းသိရဲ့လုပ်ငန်းတွေကို2012ခုနှစ်ကတည်းက USA နဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်နေတဲ့ TB တိုက်ဖျက်ရေးလုပ်ငန်းတွေအပေါ်မှာအခြေပြုထားတာဖြစ်တယ်လို့ပြောပါရယ်အဲဒီစီမံကိန်းကိုအစိုးရအဖွဲ့အစည်းမဟုတ်တဲ့ပြည်ကြီးခင်အဖွဲ့ကအကောင့်ထဲပေါ်သွားမှာဖြစ်ပါရယ် TB ရောဂါကူးစက်မှုကိုတိုက်ဖျက်ရေးမြန်မာနိုင်ငံမှာတိုးတက်မှုတွေရရှိနေရမှာ2010ခုနှစ်က2018ခုနှစ်အတွင်းကူးစက်မှု50ရာခိုင်နှုန်းကျော်ကျဆင်းခဲ့ကြောင်းဒါပေမဲ့ TB ဆေးရင်ပါမှုပြဿနာကပုံမှန်ပြဿနာလိုဖြစ်လာနေတာကြောင့် TB ရောဂါဟာမြန်မာနိုင်ငံမှာသေဆုံးမှုနှုန်းအများဆုံးရောဂါ10မျိုးထဲမှာပါဝင်နေတဲ့ကြောင်းလဲ American တန်ယုံရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာတောက်ကြနေကဒီမိုကရေစီရေးဆန္ဒပြသူတွေကိုရဲကမိသားပိုက်နဲ့လူစုခွဲနှိမ်နှင်းခဲ့ပါတယ်လူစုတွေမလုပ်ဖို့ထုတ်ပြန်ထားတဲ့အရေးပေါ်ဥပဒေကိုအာခံပြီးဆန္ဒပြပွဲတွေနေ့ရက်တိုက်ဖြစ်ပွားနေချိန်မှာအခုလိုရဲကမိသားပိုက်အသုံးပြုပြီးလူစုခွဲခဲ့တာဖြစ်ပါတယ်ဘန်ကောက်မြို့လည်းဇေဝစင်တာတွေရှိတဲ့နေရာမှာဆန္ဒပြသူ2000လောက်စုဝေးပြီးဖန်စီခံထားရတဲ့ဒီမိုကရေစီလှူရှားသူတွေကိုပြန်လွတ်ပေးဖို့တည်တချင်းတွေတည်ဆူဆန္ဒပြခဲ့ကြသလိုဝန်ကြီးချုပ်ပရဒူချန်အိုချာကို UDP မဖွဲ့မရာတွေကိုလည်းအော်ဟစ်ခဲ့ကြတယ်လို့ EFP သတင်းကပြောပါရယ်။ရာနဲ့ခြေတဲ့လုံခြုံရေးတပ်ဖွဲ့တွေက ဆန္ဒပြသူတွေကိုတားဆီးခဲ့ပြီးအိမ်ပြန်ကြဖို့တိုက်တွန်းတယ်လို့မိသားပိုင်းနဲ့လူစုကွဲမယ်လို့လည်းပြောဆိုခဲ့ပါတယ်။လေယိုဂျင်းနဲ့မလမကန်မှာတော့တခြားဆန္ဒပြသူတွေကလမ်းတွေကိုပိတ်ဆို့ထားခဲ့ပြီးလူကြိုးရေးတပ်ဖွဲ့တွေကိုထွက်သွားဖို့တောင်းဆိုခဲ့ပါတယ်။ထိုင်းနိုင်ငံတော်တချင်းကိုလည်းတိစုခဲ့ကြတာပါ။တောက်ကြနေညာရုံရင်းစံကတ်ဖြစ်မှုမှာရဲရရှိလေးယောက်နဲ့ဆန္ဒပြသူတယောက်တန်ရာရရှိခဲ့တယ်လို့ဘန်ကောက်မြို့ကစေယုံတရုံကပြောပါရယ်ရဲတပ်ဖွဲ့ကဒါရီစေးရီတွေပါတဲ့ရေတွေကိုတုံပြီးဆန္ဒပြသူတွေကိုလူစုခွဲခဲ့တာဖြစ်ပါရယ်ဆန္ဒပြသူတွေကထီးတွေနဲ့အကာအကွယ်ယူခဲ့တာကိုလည်းတွေ့မြင်ကြရပါရယ်လူကြိုးရေးတပ်ဖွဲ့တွေကလူစုခွဲခဲ့ပေမဲ့ဆန္ဒပြသူအတော်များများကထပ်ပြီးဆန္ဒပြဖို့ဆုံးဖြတ်ထားတယ်လို့ပြောပါရယ်ဂျာတာပရီနေရောကဝန်ကြီးချုပ်ပရာယုသ်ကလူလေးဦးထက်ပိုမစူဖို့အရေးပေါ်ဥပဒေထုတ်ပြန်ခဲ့ပေမဲ့ဒီမိတ်ကိုဂယုမဆိုင်ပဲလူတစ်သောင်းလောက်လမ်းတွေပေါ်ထွက်ညပိုင်းအထိဆန္ဒပြခဲ့ကြတာလည်းဖြစ်ပါရယ်ခင်ဗျာဟောင်ကောင်ကဒီမိုကရေစီရေးလိုလားသူဆန္ဒပြသူတွေကိုနိုင်ငံရေးခလုံးခွင့်မပေးဖို့တရုတ်နိုင်ငံကကနေဒါနိုင်ငံကိုသတိပေးလိုက်ပါရယ်ဟောင်ကောင်ကဆန္ဒပြသူတွေကိုခလုံးခွင့်ပေးတာကပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တာဖြစ်ကြောင်းနဲ့ဆန္ဒပြသူတွေဟာအကြမ်းဖက်ရာဇဝတ်သားတွေဖြစ်တယ်လို့တရုတ်ထိပ်တန်းတန်တမန်တယောက်ကပြောဆိုလိုက်တာဖြစ်ပါရယ်ကနေဒါနိုင်ငံဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုလိုလားမယ်ဟောင်ကောင်မှာရှိတဲ့ကနေဒါနိုင်ငံကူလက်မှတ်ကန်ဆောင်သူလူ3သိန်းနဲ့ကနေဒါကုမ္ပဏီတွေရဲ့ဘေးကင်းလုံခြုံမှုကိုဂရုစိုက်မယ်ဆိုရင်ကနေဒါနိုင်ငံအနေနဲ့အကြမ်းဖက်ရာဇဝတ်မှုနိုင်ငံအထောက်အမှုကိုထောက်ခံတင်တယ်လို့လည်းကနေဒါနိုင်ငံဆိုင်ရာတရုတ်သမ္မတကြီးကောင်ပေဝူကပြောပါရယ်ကနေဒါနိုင်ငံရဲ့ဝန်ကြီး Francois Philippe Champagne ကတော့တရုတ်တမ္မကောင်ရဲ့ပြောကြားချက်ဟာစိုးရိမ်စရာဖြစ်ပြီးလက်ခံနိုင်စရာလုံးဝမရှိကြောင်းပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်။ဒီသတင်းပတ်စောပိုင်းတော့ကကနေဒါဝန်ကြီးချုပ် Justin Trudeau ကတရုတ်နိုင်ငံရဲ့အာဓမ္မတန်တမန်ရေး Coercive Diplomacy နဲ့တရုတ်တို့ဟောင်ကောင်နဲ့ရှင်ချင်းပြည်နယ်မှာပြုလုပ်နေတဲ့ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးပြည်ပထဏဝေဖန်ခဲ့တာဖြစ်ပါတယ်။ဟောင်ကောင်မှာမနစ်ကလချီဆန္ဒပြပွဲတွေပေါ်ပေါက်ပြီးတဲ့နောက်မှာတရုတ်အစိုးရကအမျိုးသားလူချင်းရေးဥပဒေကိုပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။ American, Britain နဲ့ Canada အပါအဝင်အနောက်အင်အားကြီးနိုင်ငံတွေကတော့အဲ့ဒီဥပဒေကိုပြည်ပထဏပြစ်တင်ရှုတ်ချထားပါတယ်။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာနိုဝင်ဘာ10ရက်နေ့ပြုလုပ်မဲ့2020ရွေးကောက်ပွဲအတွင်းတိုင်းသားပြည်နယ်အများစုတွေကမြို့နယ်ကျေးရွာတချို့မှာရွေးကောက်ပွဲတွေကျင်းပပြတော့မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်ဒါဟာဒေသခံတိုင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုရောရှင်ပြန်ရမဲ့တိုင်းသားပါတီတွေအတွက်ပါအခွင့်အရေးတရားထိခိုက်ဆုံးရှုံးစေပြီးနိုင်ငံရေးအရာဆိုးရိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ပါတီခေါင်းဆောင်တချို့နဲ့လေးလာဆောင်ကြည့်သူတွေကသုံးသပ်ကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ရခိုင်ရှမ်းကချင်ကရင်မွန်ပြည်နယ်၅ခုနဲ့ပဲခူးတိုင်းတွေကတချို့သောမြို့နယ်ကျေးရွာတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အချိန်တွေမရှိတာကြောင့်ဆိုပြီးအဲ့ဒီဒေသတွေမှာနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲကိုကျင်းပနိုင်တော့မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကအော်တိုဘာ16ရက်တောက်ကြနေ့ကတင်ညာချက်ထုတ်ပြန်လိုက်တာပါအဲ့ဒီဒေသမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဘာကြောင့်မကျင်းပနိုင်ရတာလဲဆိုတာကို UEC အနေနဲ့အခုတည်းပို့ပြီးရှင်းပြတဲ့နယ်လို့ရွေးကောက်ပွဲလေ့လာစောင့်ကြည့်ရေး Pace အဖွဲ့ရဲ့တာဝန်ခံဦးစန်းရဲကျော်စွာမြစ်ကပြောပါတယ
်ဒီရွေးကောက်ပွဲတွေကိုလုံခြုံရေးရတော့လကောင်ဒါမှမဟုတ်လို့ရှိလို့ရှိသဘောဝဘေးအန္တရာယ်ရတော့လကောင်အဲ့ဒီအကြောင်းချက်တွေကြောင့်မို့လို့လူလပီမြတ်တဲ့ရုပ်ကပွဲတွေမကျင်းပနိုင်ဘူးဆိုလို့ရှိရင်ရုပ်ကပွဲတွေကိုဖျက်သိမ်းတာရွှေ့ဆိုင်တာလုပ်လို့ရတယ်လို့ဥပဒေပေါ်မှာပေးထားတာ။ကိုဗစ်ကြောင့်မို့လို့ကာယရောဂါကြောင့်မို့ဆိုရှင်ကိုဗစ်အမြင့်ဆုံးဖြစ်နေရန်ကုန်လိုပေါင်းတယ်မျိုးမပါဘူး။ဆိုတော့အခုဆုံးဖြတ်ချက်ကလုံခြုံရေးပေါ်မှာခြေခံတာပုံများတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဆိုတော့ဒီလုံခြုံရေးရဒါမို့လို့ရှိလို့ရှိရင်ကျွန်တော်တပောင်ပေးရတယ်ဆိုတာဟာကိုကျွန်တော်တို့တိတိကျကျအတိအပြည့်ဖွင့်ဖို့လိုတယ်။မျိုးမို့ဆိုလို့ရှိရင်ဒီရုပ်ကပွဲတွေဖျက်သိမ်းနေဆိုတာဟာဒီလုံငန်းပိုင်းဆိုင်ရာတက်စားလို့ရှိရင်တော့နိုင်ငံရေးရလည်းကြီးမားတဲ့တက်ရောက်မှုရှိနေတာ哦ဆိုကျွန်တော်တို့မြင်တာကတော့ရွေးကောက်ပွဲကော်မရှင်နေတဲ့အဲဒီချက်ပို့ပြီးတော့မှရှင်းပြဖို့လိုတယ်လို့ကျွန်တော်ယူဆတယ်နောက်ထပ်အရေးကြီးတဲ့အချက်တစ်ချက်ကကြတော့ဒီရွေးကောက်ပွဲတွေကိုဘယ်တော့ပြန်လုပ်မလဲဆိုတဲ့ဟာမျိုးအမျိုးကြီးအချိန်ကြာကိုအထက်သွင်းဖို့လိုတယ
်ရခိုင်ပြည်နယ်မှာမြို့နယ်ပေါင်း18မြို့နယ်ရှိတဲ့အဲ့9မြို့နယ်မှာမြို့လုံးကျွတ်ရွေးကောက်ပွဲလုပ်တော့မှာမဟုတ်ဘူးလို့ကော်မရှင်ကကြေညာလိုက်တာကြောင့်ဒါဒေသခံတွေအတွက်ရောတိုင်းသားနိုင်ငံရေးပါတီတွေအတွက်ပါဆုံးရှုံးမှုတရက်ဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဦးသာထွန်းလှကပြောပါတယ
်ဒါကတော့ဟိုဒီတရားမျှတမှုမရှိနိုင်ဘူးဆိုတော့အဲ့လိုရွေးကောက်ပွဲကော်မရှင်ကအဲ့လိုသုံးသက်တဲ့ဆိုရင်ဒီသုံးသက်ချက်ကိုကျွန်တော်တို့ လက်ခံနေတဲ့အရှင်နေရှိဘူးအဓိကတော့ကျွန်တော်တို့ပြည်သားကရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်တွင်းစစ်ကြောင့်ပြည်သူတွေလုံလုံချုံချုံမေးပေးနိုင်တဲ့အခင်းအကျင်းမျိုးကိုသူတို့မဖန်တီးနိုင်တော့တဲ့အရှင်နေရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရခိုင်ပြည်နယ်ကကွန်မြူနတီကိုရွေးကောက်ပွဲကိုဒါမလုပ်တော့ဘူးဆိုပြီးကျင်းညာရှမ်းမျိုးထုတ်တယ်လို့ကျွန်တော်ကအဲ့လိုနားလေတယ်စစ်ကောင်မျိုးနယ်မှာ ေသူအမဲစုကိုကိုဇော့ကိုဇော့ပြုတ်လို့ရလေဒီဒီမိုကရေစီစနစ်အရဥပဒေကြောင့်ပြောဖို့ဆိုဖို့ရှော့တော့ကိုကြလေရရှိခွင့်ရခိုင်ပြည်သူတွေမှာဆုံဆုံးနေလို့မြင်နေကျွန်တော်တို့
ရခိုင်ပြည်နယ်က9မြို့နယ်အပြင်ရှမ်းပြည်နယ်က6မြို့နယ်မှာလည်းတမြို့နယ်လုံးအတိုင်းအတာနဲ့ရွေးကောက်ပွဲမကျင်းပဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှမ်းပြည်နယ်တွေကအခြား18မြို့နယ်မှာတော့တချို့ကြီးရွာအုပ်စုတွေမှာရွေးကောက်ပွဲကျင်းပနိုင်တော့မှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါတယ်ကချင်ပြည်နယ်မှာဆိုရင်17မြို့နယ်တွေကကြေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပဖြစ်တော့ဘူးလို့ UEC ကပြောဆိုပါတယ်ဒါဟာဒေသခံတွေပေါ်အားထားနေရတဲ့ကချင်ပါတီတွေမဲရဖို့ဆုံးရှုံးသွားစေတယ်လို့ကချင်ပြည်နယ်ပြည်သူပါတီဒုက္ခတဦးဂွန်ဂရမ်အောင်ခန်းကပြောပါတယ
်ဒီအခုကြေညာချက်က2015လောက်ကလည်းရွေးကောက်ပွဲပြုလုပ်နိုင်တဲ့ဒေသတွေဖြစ်တယ်ဒီဒေသတွေဟာအခုရွေးကောက်ပွဲမေးထည့်လို့မရဘူးဆိုတော့ကျွန်တော်ကချင်ဒေသပါတီဒီအနေနဲ့မေးရဖို့ဆုံးရှုံးတဲ့အပိုင်းလည်းဖြစ်ပါတယ်အဲဆိုတော့အခုလိုကြီးညာတဲ့အပိုင်းတွေကတော့ဒီ NLD အခုလက်ရှိအစိုးရအနေနဲ့သူတို့ရဲ့အားတာချက်ဖြစ်စေတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့်လည်းသူတို့အနေနဲ့တော့တကယ်ပဲလုံခြုံရေးကိုအကြောင်းပြတာလားဒါမှမဟုတ်ဆိုလည်းသူတို့ချုံးမယ်လို့ထင်လို့ဖြတ်သိမ်းလာတာလားရုပ်ော်ပွဲကော်မရှင်နဲ့ကျန်တဲ့ပါတီဒီပဲတိပါလိမ့်မယ
်။ကရင်ပြည်နယ်မှာဆိုရင်6မြို့နယ်တွေကကြေးရွာတချို့၊မွန်ပြည်နယ်ဘင်းလင်းမြို့နယ်ကြေးရွာဦးစတချို့နဲ့ပဲခူးတိုင်းထဲမှာတော့ကြောက်ကြီးရွှေကျင်မြို့နယ်တွေကကြေးရွာတချို့မှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံမှာလူဝင်မာလာရှိရနေခြင်းပါမဲ့အထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီ season ကိုစနေနေ့ည9နာရီထုတ်လင်းတဲ့ VATV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VA Internet Website စာမျက်နှာ burmese.voanews.com နဲ့ VA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။ဗဟိုင်းမြန်မာအမျိုးနယ်မှာအရခိုင်လက်နက်ကန်ဖွင့်တဲ့ဆွတ်နွေတွေဆိုတဲ့ဆွဆွေးချက်နဲ့ဒေသခံ၄ဦးကိုတပ်မတော်ကဖမ်းဆီးထားတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။အရခိုင်လက်နက်ကန်ဖွင့်ကိုတည်င်းပေးစိုက်ကြီးရဲခါစူးစောင်းပေးတဲ့လုပ်ရဲအတွက်နဲ့ဆွတ်နွေနေသူ၄ဦးကိုမကြသေးခင်ရဲတွေတွင်ဖမ်းဆီးထားကြောင်းတပ်မတော်ကဒီကနေ့ပဲတည်င်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အမျိုးနယ်စနေကြီးရွာကဖမ်းဆီးခံရသူတွေထဲက2ဦးဖြစ်တဲ့အသက်55နှစ်အရွယ်ဦးညီဘူးရဲ့မိသားစုဝင်2ဦးကတော့ဖမ်းဆီးခံရရှင်ကစဆက်သွင်းမရတာကြောင်းစိုးရိမ်တယ်လို့လည်းပြောပါတယ်။
အော်ဆိုရင်လည်းရှိပါရဲ့ဒါကဟိုဟာပြည့်ခွဲလို့နေရတဲ့အဆက်တူလည်းနေရသေးတယ်အမျိုးလေးလည်းအိမ်မှာမနေရပါလေအိမ်မှာမနေရဆိုတာတခြားနေရာတွေရှောင်းပေးနေရတယ်လုံခြုံတဲ့နေရာမှာပေါ့
တမ်တော်ထုတ်ပြန်ချက်မှာတော့အေဖွဲကိုတည်င်းပေးစိုက်ကြီးရိုက်ခါစူဆောင်ပေးနေတဲ့တည်င်းရရှိတာကြောင့်ရှာဖွေဖော်ထုတ်ရာကဖန်စီမိခဲ့တာဖြစ်ပြီးဥပဒေနဲ့ညီအရေးယူမှာဖြစ်ကြောင်းလည်းတည်င်းထုတ်ပြန်ထားပါတယ်။အမျိုးနယ်မှာလူမှုရေးကူညီပေးနေတဲ့ကိုမျိုးလင်ကတော့ဒီအပိုင်းတွင်တမ်တော်ကဖန်စီသွားသူတွေရှိပြီးပြန်လွတ်လာသူတွေရှိပေမဲ့အနည်းဆုံး9ယောက်လောက်ဖန်စီခံထားရတယ်လို့ပြောပါတယ်။
ကျွန်တော်လက်ရှိအခြေအနေကပေါ့နော်ဒီဖန်စီကျင်းပကံတက်မတော်ကနေဒီနေ့ပြောတာတော့လေပေါ့ဖန်စီခံကြတဲ့အကြီးကတော့အိုက်ပွဲတွေရှိပေါ်တာမရှိဘူးအဲနောက်တစ်ခုကဖန်စီကျင်းပခံရတဲ့လူက၄ဦးမကဘူးပေါ့နော်အာဒီအော်တိုဘား၈ရက်နေ့ပေါ့နော်အော်တိုဘား၈ရက်နေ့မှာဆိုရင်တော့၃ဦးဖန်စီတယ်ပေါ့နော်အော်တိုဘား၈ရက်နေ့မှာဆိုတော့၆ဦးဖန်စီတယ်ပေါ့အဲ့ဒီ၃ဦးထဲမှာ၄ဦးရွာပေါ်ပြန်ပေါ်တယ်ပေါ့နော်အာနော်ငေါ့ဦးချင်းနေသေးတယ်ပေါ့
အညွန့်နေတဲ့မိုင်30လောက်ဝေးတဲ့စနေကြီးရွာနီးတဝိုင်းမှာတိုက်ပွဲဖြစ်ပေါ်တာတွေမရှိသလိုဖန်စီခံရသူတွေဟာလည်းတစ်ခေါက်ဝက်ခေါက်နဲ့တော်ရလုပ်ငန်းလုပ်ကန်သူတွေဖြစ်တယ်လို့လည်းမိသားစုဝင်တွေကပြောဆိုကြပါတယ်။တမ်တော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးသမားတွေအစိုးရဝန်ထမ်းတွေနဲ့ဒေသခံတွေဟာလက်နက်ကန်ဖွဲ့တွေရဲ့ဖန်စီမှုနဲ့မကြာခဏကြုံရလေရှိသလိုဖန်စီချင်းချင်းစားစင်တေဆုံတော်သူတွေလည်းရှိပါတယ်။ဒီသတင်းတစ်ပါးထက်မှာပဲတောင်ကုန်းမြို့နယ်မှာလည်းရှေ့လရွေးကောက်ပွဲအတွက်မိတ်ဆွေဆွေးနွေးနေတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်ကိုစလီလောင်း၃ဦးကိုဒေအဖွဲ့စည်းကမ်းမသိတဲ့လက်နက်ကင်တချို့ကဖမ်းဆီးတော့တဲ့အတွက်မိသားစုနဲ့မိတ်ဆွေတွေစိုးရိမ်နေကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်စနေနေ့နေ့ကင်ဗီအိုမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ပြည်ခဲ့တဲ့ရက်ပိုင်းကဗြိတိန်အစိုးရထုတ်ပြန်တဲ့ငွေကြေးဆိုင်ရာပိတ်ဆို့အရေးယူခံထားသူတွေရဲ့စီးရင်မှာမြန်မာစစ်ဗိုလ်ချုပ်တရားမှပါဝင်ခြင်းရှိတဲ့အပေါ်မှာဘာမကမ်ပိန်း UK အဖွဲ့ကကြေညာချက်ထုတ်ပြန်လိုက်တာကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟီဂျာမွတ်စလင်တွေအပေါ်အင်အားအလွန်ကျွန်းသုံးမျက်မြင်ရှင်းလင်းရေးအတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့မြန်မာစစ်ဗိုလ်ချုပ်တွေနဲ့လုံခြုံရေးတပ်ဖွဲ့အကြီးအကဲ15ဦးကို2018ခုနှစ်မှာဗြိတိန်အပါအဝင်ဥရောပသမဂ္ဂကနေတန်းခတ်အရေးယူခဲ့တာပါဒါပေမဲ့ဗြိတိန်ဗဏ္ဍာရေးဝန်ကြီးဌာနအောက်မှာရှိတဲ့ OFSI ခေါ်ငွေကြေးဆိုင်ရာပိတ်ဆို့အရေးယူမှုအကောင့်ထယ်ဖော်ရေးရုံးက2020ပြည့်နှစ်အောက်တိုဘာလ9ရက်နေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာအရမြန်မာနိုင်ငံကစစ်ဗိုလ်ချုပ်တဦးတယောက်ရဲ့ပိုင်ဆိုင်မှုတွေကိုထိမ့်ချုပ်ထားတယ်ဆိုတာမျိုးဖော်ပြမထားဘူးလို့အောက်တိုဘာလ15ရက်နေ့ကဘာမကမ်ပိန်း UK အဖွဲ့ကနေကြေညာချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့အဖွဲ့ရဲ့ညွှန်ကြားမှု Mark Farmana ကို VOA ကမေးတဲ့အခါမှာ
We have been pressuring the British government to say if any assets have been frozen and they have refused.
ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားခြင်းရှိမရှိဗြိတိန်အစိုးရအနေနဲ့ထုတ်ဖော်ပြောဆိုဖို့ကျွန်တော်တို့ဖိအားပေးခဲ့တာပါ။သူတို့ကလည်းဖြေဆိုဖို့ညှင်းဆန်ပါတယ်။ဒါပေမဲ့အခုဗြိတိန်အစိုးရကထုတ်ပြန်တဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တဲ့စီးရင်မှာမြန်မာနိုင်ငံမပါဘူးဖြစ်နေပါတယ်လို့ Mark Farmana ကပြောသွားတာပါ။ဗြိတိန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာပိုင်ဆိုင်မှုထိန်းချုပ်တဲ့ပမာဏဟာပေါင်စတာလင် 3.5 သန်းအောက်မှာဆိုရင်ထည့်သွင်းဖော်ပြခြင်းမရှိဘူးလို့ဆိုထားတဲ့အတွက်သူတို့အဖွဲ့အနေနဲ့သက်ဆိုင်ရာကိုဓာတ်ရိုက်ဆက်သွယ်ပြီးမြန်မာနိုင်ငံစီးရင်ကိုမေးတဲ့အခါမှာလည်းဖြေဆိုခဲ့ခြင်းမရှိဘူးလို့ Mark Farmana ကဆိုပါတယ်။ဒါကိုကြည့်ရင်စစ်ဗိုလ်ချုပ်တွေအပေါ်ဗြိတိန်ရဲ့ပိတ်ဆို့မှုကထိရောက်မှုမရှိဘူးဆိုတာပြနေတယ်လို့သူကအခုလိုပြောပါတယ
်။ So I think that's because they are too embarrassed to release the information because
ဒီဆိုရနေနဲ့အချက်လက်တွေထုတ်ပြန်ဖို့တွန်းဆုတ်နေတာဟာမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုအတွက်စစ်တပ်ကိုအရေးယူတဲ့လုပ်ရက်ကထိရောက်မှုမရှိဘူးဆိုတာကိုပြနေလို့ဖြစ်ပါတယ်လို့ Mark Farmana ကပြောသွားတာပါ။ဒါအပြင်မြန်မာစစ်ဗိုလ်ချုပ်တွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့သူတို့ပိုင်ဆိုင်မှုတွေထိန်းချုပ်ဖို့ဆိုတဲ့ဥရောပသမ္မတနဲ့ဗြိတိန်နိုင်ငံရဲ့အရေးယူမှုတွေဟာထိရောက်မှုရှိမှာမဟုတ်ဘူးဆိုတာသူတို့အနေနဲ့အရင်ကတည်းကထောက်ပြဝေဖန်ခဲ့တယ်လို့လည်း Mark Farmana ကဆိုပါတယ်။ဒါကြောင့်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ကျူးလွန်မှုမှာတာဝန်ရှိတဲ့မြန်မာစစ်ကောင်းဆောင်တွေကိုပုံမှန်ထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်ဖို့လိုအပ်နေကြောင်း Mark Farmana ကပြောပါတယ
်။ So you now need to take stronger action. You need to sanction military companies.
ဒါကြောင့်စစ်တပ်ပိုင်ကုမ္ပဏီတွေကိုအရေးယူဖို့လိုပါတယ်။စစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဗြိတိန်နဲ့ဥရောပကုမ္ပဏီတွေကိုရပ်တန့်တားဆီးဖို့လိုနေပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ဟာစစ်တပ်နဲ့စီးပွားရေးပူးပေါင်းလုပ်ခြင်းအပြင်စစ်တပ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပံ့ကူညီရရောက်နေပါတယ်။စီးပွားရေးအကျိုးမြတ်ကရတဲ့ဝင်ငွေတွေကိုစစ်တပ်ကလက်နက်တွေရေငုပ်သင်္ဘောတွေဝယ်ယူရမှအသုံးပြုနေတာပါ။ဒါကြောင့်ပိတ်ဆို့မှုတွေကိုလက်တွေထိရောက်အောင်လှုံ့ဆော်ဖို့အချိန်ရောက်နေပါပြီလို့ Mark Farmana ကပြောသွားတာပါ။အောက်တိုဘာလ9ရက်နေ့ကထုတ်ပြန်တဲ့ဗြိတိန်အစိုးရ OFSI ရုံးရဲ့စီးရင်မှာတော့ပိတ်ဆို့အရေးယူထားတဲ့၄နိုင်ငံကငွေကြေးထိန်းချုပ်ထားတဲ့ပမာဏကိုဖော်ပြထားပေမဲ့အဲ့ဒီအထက်မှာမြန်မာနိုင်ငံပါဝင်ခြင်းမရှိဘူးလို့ဘာမကမ်ပိန်း UK ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
် COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကပိုကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းဆီးတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ် အသက်ဆယ်နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းစီတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီမဖြစ်မနေတက်မခိုင်းသင့်မယ်။တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ Cancer ယောဂါဒီလိုယောဂါအခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစီတက်ဖို့လိုပါတယ်။ကျမရေကောင်းတဲ့ကလေးတွေလဲသူများတွေနဲ့သုံးပေကွာချမ်းမနေနိုင်ရင်ပိတ်နှခေါင်းစီတက်တင်တာပါကလေးတွေဟာနှခေါင်းစီမတက်ခင်လက်ကိုပိုးတက်စေရနေဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှခေါင်းစီကနှခေါင်းပါးစပ်နဲ့မေးစီးတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစီးအောင်မှမထားရပါဇက်နဲ့မကိုက်ရသူများကိုလည်းပေးမတော့ရပါဘူးနှာခေါင်းစီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်ကိုရရှိမြတ်ရှင်ရုဆလဘီဗမာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဘယ်လိုများသုံးသပ်ရေးသားနေရသလဲဆိုတာကြည့်ကြအောင်ပါခင်ဗျာ။မူရင်းအသုံးနှုန်းမူရင်းအဘော်အတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါ။ US criticizes countries providing military political support to Myanmar ။မြန်မာစစ်တပ်ကိုနိုင်ငံရေးစစ်ရေးအထောက်ပံ့ပေးနေတဲ့နိုင်ငံများကို American ပြည်ထောင်စုကဝေဖန်လိုက်ခြင်းဆိုတဲ့ကောင်းစင်နဲ့ PDNews24.com မှာရေးထားတာကိုပြောပြလိုပါတယ်။လူညာအရေးကိုတက်တက်ကြွကြွထောက်ခံမဲ့အစားမြန်မာစစ်တပ်ကသာအခုကြီးပေးနေတဲ့နိုင်ငံတချို့ကအမေရိကန်ဒုတိယနိုင်ငံကြီးဝန်ကြီးစတီဗန်ဘိုက်ကန်ကဝေဖန်လိုက်တယ်လို့ဤသတ်ထားတာဖြစ်ပါတယ်။လူညာရီမောင်ထုတ်ခံရတဲ့ကိစ္စအတွက်လုံးဝနှုတ်ပိတ်နေတဲ့မြန်မာနိုင်ငံကိုတရားရေးထောက်ပံ့နေတဲ့နိုင်ငံတချို့ရှိတယ်ဆိုပြီးအမေရိကန်ဒုဝန်ကြီးကပြောပေမဲ့ဘယ်နိုင်ငံတွေလဲဆိုတာကိုတော့နာမည်တက်ပြီးမပြောပါဘူးတဲ့။ဒုက္ခသည်တွေဖြစ်ကိုဆိုရင်ဇာကောင်းတယ်လို့လုံးဝမပြောပဲစီရင်တဲ့တခြားနိုင်ငံရဲ့အထောက်ပံ့တွေဆက်လက်ပေးနေတဲ့သူတွေရောဝေဖန်ရမှာပဲလို့သူကပြောတယ်လို့ဆိုပါတယ်အခုဘင်္ဂလားဒေ့ရှ်ကသူ့နိုင်ငံအပေါ်ဝန်ထုပ်ဝန်မိုးတွေဖြစ်နေတဲ့ဒီပြဿနာကိုကျန်နိုင်ငံတွေကလည်းတာဝန်ပြယူဖို့မျှော်လင့်နေတဲ့အချက်ဟာမှန်ကန်တဲ့မျှော်လင့်ချက်ဖြစ်တယ်လို့သူကပြောပါတယ်အမေရိကန်ဒုတိယဝန်ကြီးကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဆိတ်ခါစီနာနဲ့ဒီရိုဟင်ဂျာပြဿနာထောက်ဝရအဖြစ်ရရှိရေးအတွက်ဆွေးနွေးညှိနှိုင်းခဲ့ပြီးဒီအရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်အကူအညီပေးသွားမယ်လို့လည်းပြောကြောင်းဖော်ပြပါရယ်နိုင်ငံတကာကလည်းအကူအညီတွေကိုဒီတက်ဆက်တူပြီးပေးသင့်တယ်မြန်မာနိုင်ငံဘက်ကလိုအပ်သလိုဆက်လက်အရေးယူဆောင်ရွက်လာအောင်အင်ဒိုပစိဖိတ်နိုင်ငံတွေအားလုံးတပြေးညီပွင့်ပွင့်လင်းလင်းပြောသင့်တယ်လို့လည်းဒုဝန်ကြီးကပြောကြောင်းဖော်ပြထားပါရယ်ဒါ့အပြင်အမေရိကန်ပြည်ထောင်စုရဲ့အင်ဒိုပစိဖိတ်မဟာဗျူဟာနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်မှုကိုကြဲကြဲပြန့်ပြန့်လုပ်နိုင်ဖို့လည်းအမေရိကန်ကမျှော်လင့်ထားတဲ့ဒီအတွက်လဲဆွေးနွေးခဲ့တယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တကွာဒေသတွင်းနိုင်ငံတွေအလုံးအတွက်အကျိုးရှိစေမယ့်မဟာဗျူဟာဖြစ်တယ်။လုံခြုံရေးကိစ္စသမဂ္ဂစီးပွားရေးပူးပေါင်းဆောင်ရွက်မှုလည်းပါဝင်တယ်လို့ဆိုပါတယ်။အထူးသဖြင့်သူရဲ့မဟာဗျူဟာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အထူးခြားအာဏာတည်မြဲရေးနဲ့စီးပွားရေးအတွက်လဲအများစွာအကျိုးရှိနိုင်တယ်လို့ပြောကြောင်းရေးသားထားပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအုပ်နောက်ထောက်ရတဲ့ရိုဟင်ဂျာပြဿနာသုံးသပ်ချက်ဆိုတဲ့ခေါင်းစဉ်နဲ့ယူရိရှာရီဗျူးမှာရေးသားထားသူကတော့ S Bino Kumar Singh ဖြစ်ပါတယ်။မီဒီယာရဲ့အဆိုအရဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုအစွန်ရောက်အုပ်စုတွေကလွှမ်းမိုးဖို့ကြိုးပမ်းနေကြတယ်။ရိုဟင်ဂျာ40ခန့်ကိုပြည်ပအကြမ်းဖက်အဖွဲ့တွေကစင်နှံပေးခဲ့တယ်ဆိုတဲ့အကြောင်းဂျာမန်သတင်းဌာနဒွိုက်ဗယ်လာရဲ့သတင်းတွေကိုကိုကဖော်ပြပါတယ်။ဒါ့အပြင်အာဆာကလည်းဒီစခန်းတွေကိုထိုးပေါက်ဖို့ကြိုးပမ်းနေပါတယ်။ဒီအကြံပေးသမားတွေဟာဘင်္ဂလားဒေ့ရှ်ဒေသခံတွေနဲ့ဒုက္ခသည်တွေအကြတင်းမာမှုကိုအခွင့်အောင်းယူလာနိုင်တာဆိုရင်ရရှိတယ်လို့ဆိုပါတယ်။ရိုဟင်ဂျာပြည်သူကိုလျင်းလျင်းမြန်မြန်မဖြေရှင်းနိုင်ဘူးဆိုရင်အစွန်ရောက်ကြံဖက်မှုတွေဖြစ်လာနိုင်မှာကိုဘင်္ဂလားဒေ့ရှ်ဘက်ကစိုးရိမ်နေပြီးနိုင်ငံတကာအစိုင်းအဝိုင်းအနေနဲ့ထိရောက်ရောက်ဖြေရှင်းဖို့လိုအပ်နေတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာနယ်နိမိတ်မှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအကြတင်းမာမှုကြီးထွားလာနေကြတာလည်းရိုဟင်ဂျာပြည်သူနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။အချင်းချင်းပြောရင်တော့ဒီပြဿနာတွေမပြေလည်နိုင်သမျှနိုင်ငံတကာလူမျိုးရေးပြဿနာတရားဖြစ်လာနိုင်ပြီးအထူးသဖြင့်ဘင်္ဂလားဒေ့ရှ်အတွက်ပုံမူခက်ခဲအကြမ်းတက်တရားဖြစ်လာနိုင်တယ်လို့យေတာထားပါခင်ဗျာ
ကျွန် VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။ကမ္ဘာကျွမ်း COVID-19 ကပ်ပြီးကြောင့်အတော်အလာကန့်သတ်မှုတွေနဲ့လူမှုစီးပွားချက်တွေကြုံလာနေရတာမှာလူတွေကြားမှာစိတ်ပိုင်းဆိုင်ရာပြဿနာတွေလည်းတိတိတသာပိုဆိုးလာနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုကြပါတယ်။အထူးသဖြင့် COVID ကြောင့်ဖြစ်လာတဲ့စိတ်ပိစီးမှုထံနဲ့အချက်အသေးတွေကိုအမျိုးသမီးတွေကပိုခံစားကြရတယ်လို့ Hawaii ပြည်နယ်ဟိုနိုလူလူမျိုး Queen's Medical Center ဆေးရုံကစိတ်ပညာရဲ့ဆိုင်ရာပညာရှင်တယောက်လည်းဖြစ်နောက်လူအပ်သူတွေကို online ပေါ်ကနေအခမဲ့စိတ်ချမ်းသာရေးဆွေးနွေးမှုတွေလည်းလုပ်ပေးနေတဲ့မတ်ဂျူဂျူမင်းသူကပြောပါရယ် COVID ကာလမှာဘယ်လိုစိတ်ဖြစ်စီမှုပြဿနာတွေပိုများလာနေတာပါလဲဒီစိတ်ဖြစ်စီမှုပြဿနာတွေတတ်တာရရစေဖို့ဘယ်လိုနည်းလမ်းတွေနဲ့အထူးအောင်ဆုံးကုသနိုင်မှာမလဲဆိုတာမတ်ဂျူဂျူမင်းသူကိုမေးမြန်းပြီးတည်ထောင်ပံအမျိုးသမီးခန္ဓာမှာတင်ဆက်ထားပါရယ်ရှင်သူကအခုဟာဝိုင်ပြည်နယ်ဟိုနိုလူလူမှာရှိတဲ့ Queen ဆေးရုံမှာလည်းစိတ်ပိုင်းဆိုင်ရာပညာရှင်တယောက်အနေနဲ့လုံလုံနေတဲ့ဆိုတဲ့အခါကျတော့လေအခုဟာကိုဗစ်ကာလကြီးမှာဒီစိတ်ပိုင်းဆိုင်ရာဖိစီးမှုတွေပြဿနာတွေကတော်တော်လေးလည်းအကျတဲ့ပုံများလာတယ်ဆိုတာပညာရှင်တွေကလည်းပြောနေကြတာဆိုတော့လေကိုကကျတော့ဒီလက်တွေ့ဒီလုပ်ငန်းခွင်ထဲမှာရှိနေတဲ့သူတယောက်အနေနဲ့ဆိုတော့ကိုဗစ်ကြောင့်ဖြစ်လာတဲ့စိတ်ဖိစီးမှုတွေပေါ့နော်အတိတ်ကဘာတွေလူတွေမှာဖြစ်လာတာကိုတွေ့ရတယ်လေရှင်
โอเคအဓိကတော့ပေါ့နော်ဒီစိတ်ဖိစီးမှုတွေများလာတယ်အလုပ်လက်မဲ့တွေဖြစ်လာတဲ့အခါကျတော့အရင်တော့ကရှိထားတဲ့ဒဏ်ရာအဟောင်းတွေစိတ်ဒဏ်ရာတွေပေါ်လာတာပြန်တွေ့ရတယ်နောက်ပြီးတော့လူမျိုးကိုယ့်ကိုယ်ကိုယ်တက်တည်ဖို့အတွက်တည်ဆောင်ကြံပြီးတော့လူမျိုးစိတ်ယုံရောက်လာတာတွေတွေ့လာရတယ်အဲ့လိုမျိုးနောက်တစ်ခါကျမရဲ့လူနာတယောက်ဆိုလို့ရှိရင်ပေါ့နော်သူအသက်ကတော့80ကျော်ပြီနှလုံးရောဂါနဲ့ရောက်လာတာပါဒါပေမဲ့လို့သူအရင်တော့ရှိတဲ့စီးပွားရေးလေးကပြတ်သွားတယ်စီးပွားရေးဆုံးရှုံးသွားတဲ့အပြင်သူလူတွေနဲ့လည်းမတွေ့တော့ဘူးမိသားစုကလည်းတခြားတိုင်းပြည်ညီမနေရတခြားပြည်နယ်တွေမှာနေရဆိုတော့သူအထီးကျန်ပြီးတော့အဲ့ဒီသူနှလုံးရောဂါဖြစ်နေတာကိုဆက်ပြီးတော့သူမကုတော့ဘဲနဲ့လက်လျှော့ပြီးတော့အဲ့လိုမျိုးသူလက်သူ့အသက်ကိုအဆုံးရှုံးခံလိုက်တယ်ပေါ့နော်ဒီကိုဗစ်ရဲ့ရိုက်ခတ်မှုကတိုက်ရိုက်မဟုတ်တော့လဲတိုးရိုက်တော့အားဖြစ်တော့လကောင်းနောက်ပြီးတော့ဒီလိုမျိုးစိတ်ဖိစီးမှုတွေရင်းများပြီးကိုယ့်ကိုယ်သေးချောင်းကြံ့တဲ့လူတွေလည်းဆေးရုံရောက်လာတာတွေ့ရပါလိမ့်ရှင
်ဒီစိတ်ကြယောဂါတို့ဒီစိတ်ဖိစီးမှုတို့ဆိုတာတွေကဒီကိုဗစ်မတိုင်ခင်တော့ကလည်းရှိနေတဲ့ကိစ္စတွေပေါ့နော်ရှိနေတာဟိုမှာကိုဗစ်ကာလနောက်ပိုင်းမှာဒီအခြေအနေကပိုပြီးတော့ဆိုးတဲ့ဘက်ကိုဦးတည်သွားသလားဘလို့ကွာခြားမှုတွေရှိနေတယ်လဲဆိုတာကိုနှိုင်းယှဉ်ပြီးတော့ပြောပြပေးပါလား
ဟုတ်ကဲ့ CDC ရဲ့မှတ်တမ်းရပေါ့နော်ဒီဇွန်လ2020မှာထွက်လာတာပါပြောလဲဆိုတော့အခုဒီကိုဗစ်ရဲ့ရိုက်ခတ်မှုကြောင့်ဒီစိတ်ဖိစီးမှုတွေကအများအားသုံးစမြင့်တက်လာတယ်နောက်ပြီးတော့ depression ဆိုရင်အများအား4စမြင့်တက်လာတယ်နောက်ပြီးတော့ဒီsuicide ideation ပေါ့နော်ကိုကိုကိုတေချောင်းကြံဖို့အတွေးတွေကအင်းရတဲ့နှစ်ဆမြင့်တက်လာတယ်။နောက်ပြီးကြတော့ဒီ PTSD post traumatic stress disorder ပေါ့နော်အဲ့ဒီဟာကကြတော့ဒီအနည်းဆုံး၄ယောက်မှ၁ယောက်ကအဲ့ဒီ symptom တွေပြလာကြတယ်။အဲ့ဒီလိုမျိုးခက်ခဲကြုံတွေ့လာတဲ့အခါကျတော့ကိုယ့်အကူ self medication လုပ်လာကြတယ်ပေါ့နော်။ဒီသူတို့ရဲ့စစ်တမ်းအရာပြောပြချက်ကတော့လူတော်များများအရက်တွေသာတုံးဆဲလာကြတယ်ပေါ့။တရားမှတရားလောက်ကအခုဆိုလို့ရှင်အိမ်မှာတယောက်တည်းအထီးကျန်ပြီးတော့အရက်ကိုတောက်လာရတယ်တွေ့လာရတယ်လို့သူတို့စစ်တမ်းထဲမှာပြောပြထားပါတယ်ရှင
်ဒီကယောခါကြောင့်မလို့မသွားလာကန့်သတ်မှုတွေနဲ့ဒီအဖက်ဖက်ပေါ့နော်စီးပွားရေးလူမှုရေးဒီဆုတ်ယုတ်မှုတွေကြားထဲမှာကိုဗစ်ကြောင့်မလို့တက်ရောက်မှုဟာအမျိုးသားနဲ့အမျိုးသမီးကိုကြည့်လို့ရှင်အမျိုးသမီးတွေမှာမြန်စိတ်ဒဏ်ရာပို့ပြီးတော့ကြုံရတယ်ဆိုတာမျိုးရောပြောလို့ရနိုင်လားဘယ်လိုမျိုးတွေ့ရလဲကိုကိုယ်တိုင်ကုသနေတဲ့လူနာတွေထဲမှာရောအများစုကအမျိုးသမီးတွေပို့ပြီးတော့များလာတာကိုတွေ့ရလားအမျိုးသားတွေပို့ပြီးတော့တွေ့ရလား
ဟုတ်ကဲ့အထူးသဖြင့်ကတော့အမျိုးသမီးတွေကပုံများတယ်လို့သူတို့စစ်တမ်းနေမှာလဲကောက်ယူထားတယ်ကျမတို့နေ့စဉ် ကုသနေတဲ့လူတွေမှာလည်းအမျိုးသမီးတွေပုံများပါတယ်ရှင်အထူးသဖြင့်ပေါ့နော်အိမ်ဝင်ကြံပတ်မှုတွေအနှစ်ကိုကြားကြံပတ်မှုတွေပုံများလာတဲ့ဒီလော့ခ်ဒေါင်းအချိန်ကာလတွေမှာဆိုလို့ရှင်မိသားစုတွေကအိမ်ထဲမှာအကုန်လုံးစုပြုံပြီးတော့ကလေးကလည်းကြောက်မသွားရမိသားစုတွေကလည်းစီးပွားရေးကြဆင်းလာစိတ်ကလည်းကြောက်ကြစားတွေဖြစ်စကားတွေများကြအဲ့လိုပေါ့နော်လက်ပါလာကြတာနောက်ပြီးတော့ဒီ intimate partner violence ပေါ့နော်နှစ်ကိုယ်ကြားအကြမ်းဖက်မှုတွေကအထူးသဖြင့်ကဒီလက်ပါမှာမဟုတ်ဘူးစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာငွေကြေးအချုပ်ကင်မှုအဲ့လိုမျိုးတွေမျိုးစုံခုရှိကြတဲ့အခါကျတော့ဒီအမျိုးအထူးသဖြင့်အမျိုးသမီးတွေကဒီဘက်နိုင်ငံတွေမှာဆိုလဲသူတို့ကဒီဝင်ဝယ်ကပိုနေကြတယ်သူတို့ရတဲ့လကအမျိုးသားတွေထဲနေကြတဲ့အခါကျတော့အမျိုးသားတွေရဲ့ဒီချုပ်ကင်မှုငွေကြေးချုပ်ကင်မှုအောက်ကိုရောက်သွားကြတယ်လည်းရှိတဲ့အတွက်ကြောင့်မို့လို့ဒီ domestic violence တွေကတော့ပိုပြီးတော့တွေ့လာရပါတယ်ရှင
်ဒီ covid ကာလအတွင်းမှာအင်းတွင်အကျန်းဖတ်မှုတွေကတော့တိတိတသာပိုပြီးတော့များလာတယ်ဆိုတာကိုကုလသမဂ္ဂအပါအဝင်နိုင်ငံကလူခွေးအဖွဲ့တွေအမျိုးသမီးဖွဲ့တွေကလည်းအစဉ်ကန်စားတွေထုတ်တာတွေ့ရပါတယ်ဆိုတော့ဒီယာနဲ့ဆက်ဆက်ပြီးတော့မှဖြစ်လာတဲ့စိတ်ဖိစီးမှုတွေကိုလည်းအမျိုးသမီးတွေအများတော်များများတော့ဒါခံစားနေရတဲ့သဘောလို့လည်းပြောလို့ရနိုင်တာပေါ့နော်
ဟုတ်ကဲ့ရှင်ဒီ UN Women ရဲ့စစ်တမ်းကောက်ချက်အရဆိုလို့ရှင်ရဲ့အနည်းဆုံး20အနည်း30ရာခိုင်နှုန်းဒီမြင့်တက်လာတဲ့ဒီအင်းဝင်ကြံဖတ်မှုတွေကအင်းဝင်ကြံဖတ်မှုလို့ပြောရခိုင်စားလို့ရှင်အမျိုးသမီးနဲ့အမျိုးသားနဲ့ပဲမမြင်သေးတဲ့နဲ့မိသားစုတွေမှာလည်းဖြစ်ပျက်ကြတယ်မိဘနဲ့သားသမီးနဲ့အထူးသဖြင့်ပေါ့နော်အမျိုးသမီးကတော့အများဆုံးခံရတာကိုသူတို့စစ်တမ်းတွေကတွေ့ရတယ်အာ၄ယောက်မှ၁ယောက်မိန်းကလေးတွေမှာခံရပြီးတော့အမျိုးသမီးတွေမှာခံရပြီးတော့အာ၉ယောက်မှ၁ယောက်အမျိုးသားတွေမှာဒီအိမ်ဝင်ကြံဖတ်မှုနဲ့ရင်ဆိုင်ရတယ်လို့သူစစ်တမ်းတွေမှာဖော်ပြထားတယ်ပေါ့နော်ဒီအထူးသဖြင့်ဒီကိုဗစ်ကာလထဲမှာဆိုလို့ရှိရင်လော့ခ်ဒေါင်းဖြစ်သွားတယ်အိမ်မှာလေးနေရတော့မယ် stay at home order ကြီးကြည့်ရကြအောင်လို့လူတွေကဒီထဲမှာလည်းအအောင်စုပြုံပိမိပြီးတော့အလိုမျိုးပေါ့နော်စီပွားရေးကြတာတခုလူမှုရေးသုံးရုပ်လာတာတခုအလိုမျိုးကြောင်းနေပိတ်ပြီးတော့အိမ်မှာလည်းကလေးတွေကနေရတာတို့အိမ်မှာလည်းကလေးတွေကိုကြံအမေတွေကကြံမအနေနဲ့စာပြရတာတို့အဲ့ဒီ stress တွေကအရင်နဲ့များလာပြီးတော့အဲ့ဒီမျိုးစိတ်ကြောက်ကြတာဖြစ်ပြီးတော့စကားများကြအဲ့လိုမျိုးလက်ပါကြအဲ့လိုမျိုးတွေလည်းဖြစ်တတ်ပါတယ်ရှင်နောက်တစ်ခုကကြတော့ဒီမှာတိတ်ပြီးတော့လူတွေတတိမထမိတာ caregiver burn out ဆိုတာကြတော့အိမ်ကလူနာဘဝဖြစ်တဲ့အိမ်ကကလေးဘဝဖြစ်တဲ့ပြူးပြူးစောင့်ရှောက်ရတယ်စောင့်ရှောက်သူတွေမှာလည်းအရင်ကပင်မနှွဲနဲ့လာပြီးတော့သူတို့ရဲ့စိတ်ဖိစီးမှုတွေလည်းအရင်များလာတယ်အဲ့လိုမျိုးစိတ်အားဆက်လာတာတွေဖြစ်လာကြတယ်ဒေါသတွေကြီးလာကြတယ်အဲ့လိုမျိုးအိမ်ကလူပြူးပြူးစောင့်ရှောက်ရတဲ့လူတွေမှာလည်းစိတ်ထွက်ပေါက်မရပဲနဲ့အများနဲ့ညှိမွေပြီးတော့အဲ့လိုမျိုးဖြစ်လာတတ်တာတွေလည်းတွေ့လာရပါတယ်ရှင်
အဲ့တော့ဒီကိုဗစ်ကြောင့်မို့လို့စိတ်ဖိစီးမှုကြုံရတဲ့သူတွေကိုဒီနိုင်ငံမှာရောဘာတွေအဓိကအကူအညီစောင့်ရှောက်ပေးတာရှိသလဲဆိုတာလေးလည်းရှင်းပြပေးပါလား
စိတ်ဖိစီးမှုတွေအများအများလာပြီးတော့စိတ်တွေရောတော့ချာဖြစ်လာတယ်စိတ်တွေမတည်ငြိမ်တော့ဘူးဆိုလို့ရှင်တော့အာကုနည်းတွေကတော့အမျိုးမျိုးရှိရပေါ့နော်ဆေးတောက်လို့ရတယ်ဆရာဝန်နဲ့တွေ့ပြီးတော့စိတ်ငြိမ်စေးတောက်လို့ရတယ်ဒါပေမဲ့အဲ့ဒီဟာကတော့သူ့ရဲ့စင်တန်လက္ခဏာတစ်ခုကိုပဲဒီပျောက်ကင်းစေပြီးတော့တကယ်တမ်းသူ့ရဲ့အရင်းမြစ်ဖြစ်တဲ့ဒီပြဿနာရဲ့အရင်းမြစ်ဖြစ်တဲ့စိတ်ဓာတ်ညာတို့စိတ်ဖိစီးမှုတို့အဲ့ဒါတွေကတော့ counseling နဲ့ကုမတာအဓိကတကယ်လိုရာခီးကိုရောက်တယ်ပေါ့နော်ဒီပြဿနာကိုအဓိကဖြေရှင်းနိုင်မယ်နောက်ပြီးတော့ဒီ chaplain service တွေကနေလာပြီးတော့သူတို့ကိုယ်ပွေရာယုံကြည်ရာဘာသာရဲ့ဆိုင်ရာဖုံတော်ကြီးတွေဖုံကြီးတွေကနေလာပြီးတော့အပိစကားပြောတာတွေလည်းရှိတယ်အဲ့တော့ပေါ့နော်စေပညာခွေးတယ်မဟုတ်ပဲနဲ့အလုံးစုံလူတယောက်ရဲ့လိုအပ်ချက်ပေါ်မှာမူတည်ပြီးတော့လဲကျမတို့တွေကဝိုင်းပြီးတော့အာကုပေးရပါတယ်ရှင်
အဲ့တော့မြန်မာနိုင်ငံမှာဆိုလို့ရှိရင်ကြတော့လေအခုဆိုရင်လေဒီ COVID-19 ကူးစက်မှုတွေကပိုပြီးတော့ဆိုးလာတဲ့အချက်တည်းတွေလည်းလူတွေပိုပြီးများလာတယ်ဆိုတော့စိတ်ဓာတ်ရာတွေလည်းဒါပိုပြီးတော့များလာမယ်အနေအထားတွေကတော့အလားအလာတွေရှိနေတာပေါ့နော်ဆိုတော့မြန်မာနိုင်ငံမှာတော့စီးရင်တိကျပြုစုထားတာတော့တော့ဆယ်တော့မရှိဘူးပေါ့လေဆိုကြပါစို့တချို့တွေကဒီစားဝတ်နေရေးအတွက်တောင်မှရုန်းကန်နေရတဲ့ခါကျတော့ကိုယ်မှာစိတ်ဖိစီးမှုဖြစ်လို့ဖြစ်နေမှန်းတောင်မှမစင်စားနိုင်တာမတွေးမိတာမျိုးတွေလည်းရှိနိုင်တယ်နောက်ပြီးတော့ကူတာမှုပိုင်းလေလွယ်တကူပေါ့နော်ရယူဖို့အတွက်ခက်ခဲတာတွေလည်းရှိနိုင်တယ်ဆိုတော့အဲ့လိုလူတွေအတွက်အခုကိုဗစ်ကာလမှာဒီသူတို့ရဲ့ဖိစီးမှုတွေတက်တာဖို့ဆိုရင်ဘယ်လိုအကြံဉာဏ်ကောင်းတွေပေးနိုင်မလဲ
စိတ်ကပုံမှန်မဟုတ်ဘူးအရင်ကစိတ်ဖိစီးမှုတွေများနေတယ်အကြက်တဲတွေအရင်ရောက်နေတယ်ဘာလို့လို့ဘာလို့ခံရမလဲမသိဘူးဘယ်သူမှစကားပြောစရာမရှိဘူးဆိုလို့ရှိရင်ဖြစ်နိုင်လို့ရှိရင်ကျမရဲ့ page juju safe space ကနေပြီးတော့ free consultation နဲ့ပေးပါတယ်ဘာရောက်ပြီးရဆက်သွယ်လို့ရပါတယ်နောက်ပြီးတော့မြန်မာပြည်မှာဆိုလည်းကျမတို့နဲ့တွေ့ဖက်ပြီးတော့အတူတူလုပ်နေကြတယ် reach out မြန်မာဆိုလို့ရှိရင်လည်း online free counseling နဲ့တို့ပေးနေပါတယ်ဖြစ်နိုင်လို့ရှိရင်တော့မြန်မာပြည်မှာလည်းတက်နိုင်တဲ့ဘက်ကနေစိတ်ပညာ ရှင်တွေကဝိုင်းဝန်းပြီးတော့ဒီစိတ်ဝေဒနာတွေစိတ်ဖိစီးမှုကြက်တဲတွေကိုဖြည့်ရှင်းဖို့အတွက်စူးစမ်းနေကြပါတယ်ရှင်အဲ့တော့တယောက်တည်းကြိတ်ပြီးတော့ခံစားနေကြမလို့ဘူးပေါ့နော်နောက်ပြီးကြတော့ဖြစ်နိုင်လို့ရှင်တယောက်တည်းမနေဘဲနဲ့ကိုယ့်ရဲ့ဒိနာပတ်ဝန်းကျင်ကစိတ်ချယုံကြည်ရတဲ့တငယ်ချင်းတွေမိသားစုတွေအာကိုစိတ်ချယုံကြည်ရတဲ့လူတွေနဲ့ရင်ဖွင့်စကားပြောပါတယောက်တည်းမနေဘဲနဲ့ဗီဒီယိုကောလေးတွေဖုန်းကောလေးတွေအထူးသဖြင့်မိသားစုနဲ့ဝေးနေတယ်ဆိုရှင်ခေါ်ပေးပါ။အာနောက်ပြီးကြတော့စိတ်ပျော်ရွှင်လန်းဆန်းအောင်ပေါ့နော်။ဟာသာလေးတွေကြည့်ပေးတာ၊ရုပ်ရှင်တွေကြည့်ပေးတာ။နောက် TikTok တွေခုနကအများကစားလာကြတယ်။နောက်တစ်ခုအရေးကြီးတာကိုယ်လက်လှုပ်ရှားမှုရှိအောင်နေပါပေါ့နော်။ကိုယ့်ရဲ့ကိုယ်လက်လှုပ်ရှားတဲ့ခါကြလို့ရှင်ကိုယ့်ရဲ့ခန္ဓာကိုယ်ကကြည်လင်လန်းဆန်းတဲ့ခါကျရင်စိတ်လည်းပျော်ရွှင်လန်းဆန်းလာတဲ့အကျိုးကျေးဇူးတွေရှိတဲ့အတွက်ကြောင့်ပေါ့လို့ပေါ့နော်။အရင်စိတ်ညစ်တယ်ဆိုပြီးတော့လည်းထိုင်မနေဘဲနဲ့ဘုံတက်ကတက်နိုင်တဲ့ဆက်ခဲလေးတွေလည်းကိုယ့်ကိုယ်ကိုပြုစုပြောင်းနိုင်တဲ့နည်းလမ်းလေးတွေလည်းလုပ်ပေးဖို့အတွက်အကြံပြရစီ
။အခုတော့သူတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာရေစိုးရေညစ်ကနေကိုဗစ် -19 ရောဂါပိုးကူးစက်မှုကိုရှာဖွေဖော်ထုတ်နိုင်တာစာရိုက်ကနေမေပီနီစနေနဲ့နယူးယောက်မြို့ကဂီတပညာရှင်တွေရဲ့မျိုးရင်းလှည့်လည်ဖြိုပြပွဲအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုရဲ့မျိုးကြီးတစ်မျိုးဖြစ်တဲ့ Texas ပြည်နယ်က Houston မြို့မှာရေစိုးရေညှင်းတွေထဲမှာပါဝင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကိုစစ်ဆေးစောင့်ကြည့်တာကြောင့်မြို့ရဲ့ပင်နေရာမှာတော့ယောဂါပြန်ပွားနေတယ်ဆိုတာကိုအမြန်ဆုံးသိနိုင်ပြီးလိုအပ်သလိုထိန်းချုပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါရတယ်။ Houston မြို့စီဗင်တာယာ Rice နဲ့ Bella Psychology ကပညာရှင်တွေပူးပေါင်းပြီးတော့ရေစိုးရေညှင်းတွေကိုစစ်ဆေးခဲ့တာပါ။ COVID-19 ယောဂါရှင်တစ်ဝက်လောက်ရဲ့မစင်တွေထဲမှာဒီယောဂါပိုးရဲ့မူလဇင်မိကိုရှာဖွေတရှိထားပါရတယ်။Houston မြို့တော်ဝန် Service Tatana က
Since May this team has tested wastewater from Houston's from the Houston's 39
Houston မြို့ရဲ့ပတ်ဝန်းကျင်ကရေစိုးရေညစ်တန့်စင်ဆက်ယုံ39ခုကနေထွက်လာတဲ့ရေတွေမှာ COVID-19 ရောဂါဖြစ်စေတဲ့ရောဂါပိုးရှိမရှိကိုမေလကလေးကစစ်ဆေးလာတာပါ COVID-19 ရောဂါရှိတဲ့သူတွေကသုံးဆွဲလိုက်တဲ့ရေတွေနောက်ကျင်းကြီးကျင်ငယ်ဆွတဲ့အခါမှာရောဂါပိုးတွေပါလာနိုင်တယ်လို့ယောဂလက္ခဏာမပြသူတွေစီကလည်းဒီယောဂဗိုးတွေပါလာနေတာကြောက်ပ
ါလွန်ခဲ့တဲ့နေရာဒီတုန်းကတော့ Houston မှာ Coronavirus ကူးစက်မှုဟာကြောက်ခမန်းလိလိကြီးထွားလာတာကြောင့်မြို့ရဲ့ဆေးရုံတွေမှာလူနာရီနဲ့ပြည့်နေနေပါတယ်အဲဒီနောက်တော့ကူးစက်မှုအရှင်ရော့လာပေမဲ့ဇူလိုင်လက26ရာခိုင်နှုန်းရှိရာကနေမကြသေးခင်သတင်းပတ်တွေအတွင်းမှာတော့ 6.1 ရာခိုင်နှုန်းထိကျဆင်းလာတာပါဒီလိုကျဆင်းလာပေမဲ့လည်းဒီရေအတွက်ဟာနေဦးရာဒီကတဲ့စာရင်များနေစေဖြစ်ပြီးတော့Houston မှာ COVID-19 ရောဂါကူးစက်သူ 9,200 ကျော်နဲ့သေဆုံးသူ 1,100 လောက်ရှိနေတာပါ။ဒါကြောင့် Houston မှာမြို့ရဲ့ရေစိုးရေညစ်တွေကနေရောဂါကူးစက်မှုကိုသိရှိနိုင်တဲ့စနစ်ကိုအသုံးပြုပြီးရောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတာဖြစ်တယ်လို့ America တဝန်းက Tech to College တွေမှာလည်းအခုလိုနီးနေရောဂါကူးစက်ပြန့်ပွားမှုကိုချက်ချင်းသိအောင်ဆန့်သက်ဆောင်ရွက်နေကြပါပြီ။
The goal is to help develop an early warning system.
ဒီကရည်မှန်းချက်ကတော့ဂျမအီဌာနတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါမြို့ပင်နေရာမှာကူးစက်ပြန့်ပွားနေပြီလဲဆိုတာကိုချက်ချင်းသိနိုင်အောင်နဲ့တည်တည်ချင်းရောဂါပြန့်ပွားမှုထိန်းချုပ်နိုင်အောင်ပ
ါတကယ်လို့ရောဂါပိုးဟာဘယ်ရက်ကွက်မှာတော့ကြည်ကြည်ပြန့်ပြန့်ကူးစက်နေပြီဆိုတာကိုသိတာနဲ့မြို့တာဝန်ရှိသူတွေဟာအဲ့ဒီရက်ကွက်မှာနေထိုင်သူတွေကိုသွားအကြောင်းကြားပြီးတော့ရောဂါကူးစက်ခံရမှုရှိမရှိဆိုတာကိုစမ်းသပ်ဖို့တိုက်တွန်းပါတယ်အခုလိုမျိုးကရေစိုးရေညစ်တွေကိုအပတ်စဉ်စစ်ဆေးပြီးတော့အဖြေကိုလည်းအဲ့ဒီသတင်းပတ်အတွင်းမှာပဲသိရသလိုနှာခေါင်းကနေစစ်ဆေးတဲ့နီးရနှစ်ပတ်ကျော်လောက်ကြာမှသိရတာကြောင့်အခုနီးရပိုအလုပ်ဖြစ်တယ်လို့ဆိုပါတယ်ဟျူစတန်ကျန်းမာရေးဌာနတာဝန်ရှိသူတဦးဖြစ်တဲ့လိုရန်ဟော့ပကင်စ်က
Because we sample at the same time from multiple locations and we do the sampling regularly
ရေစုံကလာတဲ့ရေတွေကိုတပြိုင်တည်းပုံမှန်စစ်ပါတယ်ရေစိုးရေညစ်ဆက်ယုံတွေကရေတွေနောက်လူတွေရက်ခွက်ကနေလာတဲ့ရေတွေထဲမှာဗိုင်းရပ်စ်ဘလောက်များများရှိနေတယ်လဲဆိုတာနှိုင်းယှဉ်သိနိုင်အောင်ပ
ါဒီနေ့စောစောပိုင်းတုန်းကအင်ဂျီမက်ဂေယာမှာ COVID-19 ရောဂါကူးစက်ခဲ့ပြီးတဲ့နောက်ရေစိုးရေညစ်တွေကိုစောင့်ကြည့်ရကနေနောက်တစ်ကြိမ်ထပ်ပြီးတော့ကူးစက်နေတာကိုသိခဲ့ရတာပါဒါဟာ Houston မြို့မှာရေစိုးရေညစ်တွေကနေယောဂကူးစက်နေတာကိုသိခဲ့ရတာပထမဆုံးတော့မဟုတ်ပါဘူး1962ခုနှစ်တုန်းကဘေလာစီကောလိတ်မှာတောင်ဝန်ထမ်းဆောင်ခဲ့တဲ့ဂျိုးဆက်မယ်နစ်ကပိုလီယိုရောဂါပိုးလူမစင်တွေမှာရှိနေတာကိုရေစိုးရင်းကြီးတွေကနေဆန်သက်စစ်ဆေးရကနေတွေ့ရှိဖော်ထုတ်ခဲ့တာပါအဲ့ဒီသူတွေတနာကြောင့်ပိုလီယိုကာကွယ်ဆေးကိုမြင်းမြန်ဆန်ဆန်ဖော်ထုတ်နိုင်ခဲ့ပြီးတော့ယောဂကူးစက်မှုကိုထိန်းချုပ်နိုင်ခဲ့တာပါအခုဒီချိန်မှာလည်းဒီနီလန်းကြောင့်ယောဂကူးစက်မှုကိုသိနိုင်တာပါ
This means we can tell which parts of the city have higher virus loads per person.
လူဆောင်ကြည့်တာကြောင့်မြို့ရဲ့တရက်ကွက်မှာနေတဲ့လူတွေမှာရောဂါပိုးဘယ်လောက်များများရှိနေမလဲ။ဘယ်ပိုင်းမှာတော့နည်းနေမလဲဆိုတာကိုသိနိုင်ပါတယ်
။ American ပြည်သူမှာ Texas ပြည်နယ်ဟာ COVID-19 ရောဂါကူးစက်မှုအများဆုံးဖြစ်ပွားတဲ့ပြည်နယ်တွေထဲမှာပါဝင်ပြီးတော့ရောဂါရှိမရှိလူတိုင်းကိုစစ်ဆေးတာမဟုတ်သလိုတချို့ရောဂါရှိသူတွေမှာလည်းရောဂါလက္ခဏာမပြတာကြောင့်တကယ်ကူးစက်ခံရသူဥယျာဉ်ဟာအစိုးရထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေထက်ပိုနိုင်တယ်လို့ခန့်မှန်းထားပါရခင်ဗျာ2020အမေရိကန်သမ္မတရွေးကောက်ပွဲဟာ COVID-19 ကပ်ရောဂါဖြစ်ပွားချိန်မှာကျင်းပမှာဖြစ်တာကြောင့်မဲပေးသူတွေအနေနဲ့နိုဝင်ဘာလမှလူကိုယ်တိုင်မဲယုံမှာမဲပေးတာအပြင်အခုချိန်ကတည်းကဒီစာရိတ်ကနေရောကြိုတင်မဲပေးလို့ရတဲ့နေရာတွေမှာပါလူကိုယ်တိုင်သွားရောက်မဲပေးနိုင်ပါပြီဒါအပြင်ဒီချိန်ဟာလူများပြအလုပ်လက်မဲ့ဖြစ်နေချိန်နဲ့အသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်သဘောထားခွဲလဲနေချိန်လည်းဖြစ်တာပါအမေရိကန်ပြည်အောင်စုကရွေးကောက်ပွဲတွေမှာစာရိတ်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးလာတာနှစ်ပေါင်း100နီးပါးရှိပါပြီဒါပေမဲ့လည်းလာမယ့်နိုဝင်ဘာမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာတော့ဒီလိုစာရိတ်ကနေမဲပေးတဲ့စနစ်နဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးမှုတွေရှိနေပါတယ်ကာယောဂါကာလဖြစ်တာကြောင့်ခရိုင်းထက်လူတွေကစာရိတ်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးလာကြပါတယ်အရင်ကစာရိတ်ကနေမဲမပေးတဲ့သူတွေတောင်အခုအခါမှာစာရိတ်ကနေမဲပေးဖို့ကြိုတင်မဲလက်မှတ်တွေကိုတောင်းဆိုလာတဲ့ဥယျာဉ်ဟာ10ဆောက်လောက်ပုံများလာတယ်လို့ဆိုပါတယ်အရင်ကယောဂကာလမတိုင်ခင်မှာပြည်내5ခုလောက်ကသာစာရိတ်မဲစနစ်ကိုသုံးတာကြောင့်ပြဿနာအနေချင်းသာရှိခဲ့ပြီးဒီနည်းစနစ်ဟာမဲပသမမှုတွေမရှိအောင်လဲအကောင်းဆုံးဆောင်ရွက်နည်းဖြစ်ယူဆထားတာပါဒါပေမဲ့လည်းကူကမာရောသမ္မတဒေါ်နယ်ထရမ်ကဒီစာရိတ်မဲစနစ်ဟာအကြီးအကျယ်မဲမတမာမှုတွေဖြစ်နိုင်မယ်ဆိုပြီးတော့ပြောဆိုနေတာပါကျွမ်းကျင်ပညာရှင်တွေရဲ့သုံးသပ်ချက်တွေအရတော့ဒီစာရိတ်ကနေထဲတဲ့မဲပေးနည်းစနစ်ဟာဘဲကိုစလေလောင်းနေအတွက်မှအသာစီးရစေမှာမဟုတ်ဘူးလို့ပြောဆိုထားတယ်လို့ Republican တွေတော်တော်များများကလည်းစာရိတ်ကနေမဲပေးဖို့ဆန္ဒရှိနေကြတယ်လို့ဆိုပါတယ်ခင်ဗျာနယူးယောက်မြို့ကနယူးယောက်ဖီလ်ဟာမိုနစ်အော်ကက်စထရာဂီတာတန်စုံဒီဝိုင်းအဖွဲ့ဝင်တွေဟာသူတို့ကျွမ်းကျင်တဲ့ဒုရီယာတွေနဲ့နယူးယောက်မြို့ရင်းကရက်ကွက်တွေမှာလိုက်လံဖျော်ဖြေပါရတယ်။လွန်ခဲ့တဲ့မလာကိုရိုနာဗိုင်းရပ်စ်အပြင်းထန်ကူးစက်ခဲ့ရာနယူးယောက်မြို့မှာဂီတာဖျော်ဖြေပွဲတွေလည်းရပ်ဆိုင်းကုန်ပြီမဲ့အခုခါမှာတော့ရောဂါကူးစက်မှုအရှိန်လျော့လာတာကြောင့်အခုလိုလိုက်လံဖျော်ဖြေတာပါ။တရောပညာရှင်ကောင်ဝူးကအခုလိုပြောပါရတယ
်။ Yeah, this is very cool. It's nice to have.to feel the energy from people you know
ဒီအစီအစဉ်လေးကတော်တော်ကောင်းပါတယ်နားထောင်တဲ့လူတွေလည်းကြိုက်ကြတာကိုတွေ့ပါတယ်ဂီတဆိုတာဂီတပညာရှင်တွေကတီးခတ်ယုံတတ်တတ်မဟုတ်ပါဘူးနားစင်ခံစားကြည့်သူတွေဘက်ကလည်းတုံ့ပြန်မှုရှိပါတယ်အပြန်အလှန်သဘောမျိုးဖြစ်တာကြောင့်တကယ်ကိုအကျိုးရှိပါတယ
်နယူးယောက်ဖီလ်ဟာမိုနစ်အော်ဂက်စတာအဖွဲ့ရဲ့တက်တန်းဟာနှစ်ပေါင်း180လောက်ရှိပြီဖြစ်ပြီးဒီချိန်ကတော့လုပ်ငန်းတွေတလောက်ကြာကြာရင်နာခဲ့ရတဲ့အဆိုးရွားဆုံးအခြေအနေတစ်ခုကိုဖြတ်သန်းနေရတာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ် Texas ပြည်နယ် Dallas နဲ့ Houston မြို့တွေကအော်ကက်စထရာအဖွဲ့တွေကတော့ social distancing ချပြီးတော့ထိုင်တဲ့ပရိသတ်ကိုခန်းမထဲမှာဖျော်ဖြေခဲ့တယ်လို့ Los Angeles မြို့က Hollywood Bowl လာဟာပြင်စင်မြစ်မှာပရိသတ်ကို online ကနေဖျော်ဖြေဖို့ရုပ်သံရိုက်ကူးပါတယ် New York မှာတော့အဲ့လိုစီစဉ်မှုခွင့်ပြုချက်မရသေးပေမဲ့လည်းအကြခင်မှာတော့ပရိသတ်တွေနဲ့ပူထီးတွေ့နိုင်မဲ့အစီအစဉ်တွေရှိဖို့ညွှန်လင့်ပါတယ်လို့သူတို့ကပြောပါတယ်ခင်ဗျ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ Black holes လို့ခေါ်တဲ့ twin energy တွေနဲ့ပတ်သက်ပြီးနားလည်လောက်အောင်သက်သေပြခဲ့သူ၃ဦးဖြစ်တဲ့ Britain သိပ္ပံပညာရှင် Sir Roger Penrose, German လူမျိုးပမောက္ခ Reinhard Genzel နဲ့ American ပမောက္ခ Andrew Gass တို့၃ဦးကို2020အတွက်ယူပဗေဒ Nobel ဆုပူးတွဲပြီးချီးမြှင့်ခဲ့ပါတယ်။ဒီ twin energy ဟာငငွေတန်းအလဲမှာရှိနေတဲ့ဆိုတော့ကိုသူတို့တက်တည်ပြနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ပြောပါတယ
် Twin Energy အဲ့ဒီ Black Hole တွေနဲ့ပတ်သက်ပြီးဒီတစ်ခေါက်လဲ Nobel ဆုထပ်ရကြပါသူကိုနှစ်ခုပေးလိုက်တယ်တစ်ခုက theory နဲ့ပတ်သက်တဲ့ဟာအဲ့ဒါတော့ပါမောက္ခ Roger Penrose ဆိုတာ Oxford Tech သူကအလွန်ဉာဏ်မနမည်ကြီးတဲ့ပါမောက္ခပါအဲသူကတော့အဲ့ဒီ twin နဲ့ကြီးတဲ့အကြောင်းလေးလာတာနဲ့ပတ်သက်တဲ့ theory နဲ့ရတယ်အဲနောက်တစ်ပိုင်းကတော့ပါမောက္ခနှစ်ခုအဲတယောက်က Max Planck Institute Germany ရပေါ့နော်အဲ့ဒီကပါမောက္ခရဲ့သူ့နာမည်ကတော့ Reinhard Genzel လို့ခေါ်ပါတယ်အဲအဲ့သူတည်နာပညာရှင်ရဲ့ပြီးတဲ့အခါကျ Andrea Glaze ဆိုတာအမျိုးသမီးပါသူက California ပြည်နယ်တက်ကတူ UCLA ပေါ့နော်အဲ့ဒီကပါမောက်ခါရဲ့သူတို့နှစ်ယောက်ကိုတွဲပြီးပ
ါဒီ twin energy နဲ့ပတ်သက်ပြီးတော့ဒီ theory မှာရတဲ့ပါမောက်ခါအကြောင်းပြောပြပေးပါဦးသူ့ကိုဘာကြောင့်ပေးတာလဲဆိုတာ
ဟုတ်ကဲ့ Professor Roger Penrose ရတဲ့ Nobel ဆုကတော့သူက theory နဲ့ပတ်သက်ပြီးရပါတယ်1930လောက်ခရေကနေspecial theory of relativity ပေါ့เนาะအထူးနိုင်ရယူဗဗေဒ theory ကို Albert Einstein ကနေပြီးတော့သူပြုစုခဲ့ပါတယ်အဲ့ဒီ theory အရာဆိုလို့ရှိရင်เนาะအလွန်တရာမှတိတ်တိတဲ့ drug အဆိုင်ခဲဥမာနေလို့ဟာမျိုးနေတဲ့အဆမတန်များရမယ်အဲ့လောက်တိတ်တိတဲ့ဓာကြီးတွေပြတ်သုံးသွားတဲ့အခါကြလို့ရှိရင်အလွန်တရာမှတိတ်တိတဲ့နေရာတစ်ခုဖန်တီးလို့ဖြစ်သွားမယ်ဆိုပြီးတော့သူကပြောခဲ့တယ်အဲ့ဒါပေမဲ့သူက Albert Einstein ကအဲ့တုန်းက twin နဲ့ကြီးတွေရှိတယ်သူမဟောခဲ့ဘူးဒါပေမဲ့1965ခုနှစ်မှာအဲ့ဟိုပါမောက္ခ Roger Penrose ဆိုအိုင်စတိုင်းရဲ့ဒီခုနနှိုင်းရသီအိုရီကိုအတုံးချပြီးတဲ့အခါကျသူကသင်္ချာပါမောက္ခလည်းဖြစ်တဲ့အတွက်သူကသင်္ချာနီးတစ်မျိုးနဲ့သူတွက်ပုံ20တခုသင်္ချာနီးတခုပေါ်လိုက်တယ်အဲ့ပေါ်လိုက်တဲ့ဟာပေါ်မူတည်ပြီးတွင်းရတဲ့အကြီးတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူကတွက်ပြခဲ့ပါတယ်အဲ့ကလေးကအဲဒါပေမဲ့အဲ့တော့ချက်ချင်းမရဘူးဒါပေမဲ့သူ့ရဲ့သီအိုရီဒီတွက်ချက်ပုံတွက်ချက်နီးဒီသင်္ချာပေါ့နော်ယူပါပြတဲ့သင်္ချာကိုတုံးပြီးတွက်တဲ့နီးနဲ့အတုံးချပြီးတော့ဟိုနောက်ပိုင်းကျတော့ Stephen Hawking တို့ပါလို့ကတုံးပြီးတဲ့အခါကျဒီ twin နဲ့ကြီးတဲ့အကြောင်းဒီဆက်ကြဝလာကြီးဘယ်အချိန်ကနေစပြီးပေါ်ပေါက်လာလဲဆိုတဲ့ဟာတွေကိုလေ့လာတဲ့ဟာတွေကိုလုပ်ဖို့အတွက်ကို theory အခြေခံရပါတယ်အဲဆိုတော့အခုအနှစ်2020သူအသက်90ရှိပါပြီ89 90ရဲ့အခုကြမှာအခုအချိန်ကြမှာပေးတင်တယ်လဲထင်ပါတယ်အဲဒါကြောင့်သူထိုက်တိုက်တိုင်တိုင်ရတာဖြစ်ပါတယ
် okay.နောက်နှစ်ယောက်ကတကယ်လက်တွေ့လုပ်ပြခဲ့တယ်ဆိုရဲနှစ်ယောက်ကလက်တွေ့ပြ
တာကတော့အဲ့ဒီဟိုအဲ့ဒီပါမောက္ခတရားနှစ်ယောက်ပေါ့နော် Max Planck ကပါမောက္ခရဲ့ UCLA ကပါမောက္ခအမျိုးသမီးရဲ့အဲ့တော့သူတို့နှစ်ဦးတွဲပြီးတော့ဒီနေဆက်ကြဝလာကြီးကဘယ်မှာရှိလဲဆိုလို့ရှိရင်ဒီငကငွေတန်းကြီးပေါ့နော် Milky Way လို့ခေါ်ပါတယ်အင်္ဂလိပ်တော့ငကငွေတန်းကြီးကပါလဲဆိုလို့ရှိရင်ဆက်ကြဝလာကြီးထဲမှာဒီလိုငကငွေတန်းမျိုးပေါင်းတန်းထောင်ပေါင်းများစွာချီပြီးရှိတယ်ဒါပေမဲ့ကျွန်တော်တို့နေဆက်ကြဝလာရှိတဲ့ငကငွေတန်းကြီးရဲ့အလယ်မှာအဲ့လောက်ကိုဟိုတိတ်တိဆများတဲ့ဟောပေါ့နော်ကျဲစုကြီးတွေအဲ့ဒါကြီးတွေပေါ့နော်အဲ့လိုတခါတဲ့အချိန်အဟုန်များစွာနဲ့အလင်းရဲ့အလျင်နီးပါးလောက်ရဲ့လဲနေပြီဆိုလို့ရှိရင်သူဘာဖြစ်သွားလဲဆိုတဲ့အခါကျတစ်ချိန်မှဒီကျဲကြီးတွေပြတ်တုံးသွားတယ်ကျွန်တော်တို့နေကျဲတဲ့အစပေါင်းထောင်ပေါင်းများစွာကြီးရပါတယ်အဲ့တိတ်တီးစာတိတ်များွားတဲ့အချိန်မှာပါဖြစ်လဲဆိုတွင်းနဲ့ကြီးတွေပေါ်လာအဲ့တွင်းနဲ့ကြီးတွေပေါ်လာတော့ရိုးရိုးမျက်လုံးနဲ့မမြင်ရဘူးအာရိုးရိုးအနုဟိုပါပေါ့နော်အဝေးကြီးမှန်ပြောင်းနေလဲမမြင်အောင်သူကဘယ်လိုရောင်ကြီးမျိုးထုတ်လဲဆို X-ray ရောင်ကြီးတို့ microwave ရောင်ကြီးအဲ့ဒါအနေနဲ့တိုင်းတာတဲ့စက်တီနဲ့သူကအနှစ်30လောက်တိုင်းပြီးတဲ့အခါကျတော့ဒီပေါ့နော်ဒီငကွင်းငတန်းကြီးရဲ့အလယ်မှာဒီဟာမျိုးကြီးတွေရှိနေပြီဆိုတဲ့ဟာကိုသူတို့သူတည်တနာလုပ်တဲ့အဲ့အတွက်ကိုသူတို့ပေးတာဖြစ်ပါတယ်ကျွန်တော်တို့ရဲ့အနန္တချက်ချဝလာထဲမှာရှိတဲ့ဒီငကငွေတန်းလေးတဲ့ဒီငကငွေတန်းရဲ့အရွယ်အစားဘယ်လောက်ကြီးလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့နေဆက်ချဝလာကလင်းညိုးအထူလောက်ပဲရှိတယ်ဆိုပါတော့ကျွန်တော်ရဲ့နေဆက်ချဝလာဒီငကငွေတန်းကမိုင်1000ရှိလိမ့်မယ်အဲ့လိုငကငွေတန်းပေါင်းတန်းပေါင်းထောင်ပေါင်းမြောက်များစွာရှိတဲ့ဆက်ချဝလာကြီးအဲ့ဆိုတော့စဉ်းစားကြည့်ဘယ်လောက်ကြီးတယ်လဲဆိုတာပေါ့နော်
ဆိုတော့ဒီ twin energy နဲ့ပတ်သက်ပြီးတော့ဘာလို့ဒီလောက်တောင်မို့နော်လူတွေအများကြီးဟို Nobel ဆုပေးပါတယ်။ဘာကြောင့်ဒီလောက်အရေးကြီးတာပါလဲ
။ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့ဒီ twin energy ကိုလေ့လာတာတစ်ပိုင်းပေါ့နော်။အဓိကအပါလဲဆိုလို့ရှိရင်ကျွန်တော်တို့လူသားတွေဘယ်လိုဖြစ်လာသလဲ။ဘယ်အချိန်ကလေးကနေပြီးတော့လူသားတွေအသက်ရှင်တဲ့ဇီဝတွေဖြစ်လာလဲ။ဒီဇီဝတွေမဖြစ်ခင်မှာဒီတိမ်တိုက်ကြီးတွေနဲ့ဒီဆက်ကြဝလာကြီးတွေဘလို့ပေါ်လာတယ်လဲဒါတိကျင်တာပေါ့အဲ့တော့အဲ့ဒီဟာကိုလေ့လာတဲ့အတွေ့ကဘာကြီးဘယ်တော့ကစခဲ့လဲလူသားတွေဘယ်တော့ကစခဲ့လဲဟုတ်လို့ရှိရင်ဒီဆက်ကြဝလာကြီးဘယ်တော့ကစခဲ့လဲဒီဆက်ကြဝလာကြီးမစခင်မှာရောအချိန်ဆိုတာရှိသလားเนาะ t equal to 0အချိန်စဖြစ်တဲ့အချိန်ကဘယ်တော့ကလဲဒါပြစ်ဒီဆက်ကြဝလာကြီးစခဲ့တဲ့ဟာ Big Bang Theory ဆိုပါဆိုเนาะပောက်ကွဲမှုကြီးနဲ့ဖြစ်ခဲ့တယ်ဆိုတဲ့ Theory အဲ့ဒါတွေကတိချင်းစိတ်ပေါ့เนาะလူရဲ့စူးစမ်းခြင်းစိတ်ဘာကြောင့်ဖြစ်လဲဆိုတဲ့ဟာကိုတိချင်းတဲ့စိတ်ကနေပြီးတော့မှလှုပ်ဆော်ပြီးတော့မှဒါတွေကိုသူတည်တနာလောက်တယ်လို့ကျွန်တော်မြင်ပါတယ
်ဆိုတော့လူတွေရဲ့ သူတည်တနာလှုပ်ချန်စိတ်ကိုပေါ်ပြီးတော့အာတန်ကိုလှုပ်ပေးတာပေါ့နော
်ဟုတ်ပါတယ်အတိက
နာဆာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာယူပဗေဒနိုဘောဆုရသူ၃ဦးအတွက်ရွှေတစိတ်အပြင်အမေရိကန်ဒေါ်လာ1,000,000ကိုနိုဘောဆုချင်းမြင့်တဲ့ဆွီဒင်တောင်ဝင်းအကယ်ဒမီကနေပေးအပ်ခဲ့တဲ့ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်အောင်စုရဲ့ကြီးညာချက်ကိုထုတ်လင်းပေးပါရမယ်။
Edna Abu Walid El Sawari ko Abu Walid shi mae niya ne tu phit chang athauk tha pya nai mae tadin pe nai tu wo American dollar 5 than athi chi myet mae lo American naingan cha yi wun ji thana ye su ngwe thauk de taya yi a si sin ya chin nya che thauk pyan tha ba de Abu Walid ha ISIS GS lo ato gauk kho de Sahara lwin pyin data a che sai ISIS a chan phe a phwe ye adika khaw saung tiao phit ba de Abu Walid ne tu nau lite de El Murabitan Al Qaeda အဖွဲ့အစည်းခွဲထွက်ပြီးနောက်ပိုင်းဒီအကြမ်းဖက်အဖွဲ့ပေါ်ပေါက်လာတာဖြစ်ပါတယ် ISIS GS အဖွဲ့ဟာမာလီနဲ့နိုင်ဂျီးရီးယားနိုင်ငံနယ်စပ်တကြားမာလီနိုင်ငံပိုင်နဲ့မှာအခြေစိုက်ပါတယ်ဒီအဖွဲ့ဟာ ISIS အဖွဲ့ကိုတစ်ဆာခံတယ်လို့ကြေညာထားပါတယ်အဘူဝါလိရဲ့ခေါင်းဆောင်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတော်များများကျူးလွန်ခဲ့ပါတယ်2019ခုနှစ်အောက်တိုဘာလ4ရက်နေ့ဟာနိုင်ဂျာနိုင်ငံအနီးမာလီနိုင်ငံနယ်စပ်မှာအမေရိကန်နဲ့နိုင်ဂျီးရီးယားပူးတွဲကင်းလှည့်နေတဲ့တပ်ဖွဲ့ကိုဒီအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့လို့အမေရိကန်စစ်သည်၄ဦးနဲ့နိုင်ဂျီးရီးယားစစ်သည်၄ဦးသေဆုံးခဲ့ရပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအုပ်ချုပ်မှုအာဏာအမိန့် 1324 အရအဘူဝါလစ်ကိုကမ္ဘာအကြမ်းဖက်သမားအဖြစ်အထူးသတ်မှတ်ကြောင်း2018ခုနှစ်မေလ16ရက်နေ့ကကြေညာခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအဥပဒေအပိုက်ခွဲ219အရISIS GS အဖွဲ့ကိုနိုင်ငံသားအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တန်တမန်လုံခြုံရေးဝန်ဆောင်မှုဌာနကနေစွန့်ငွေထုတ်တဲ့တရားရေးအစီအစဉ်ကိုစီမံကုတ်ခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်စတင်ခဲ့တဲ့1984ခုနှစ်ကစပြီးအကြမ်းဖက်သမားတွေကိုတရားဥပဒေအရအရေးယူနိုင်အောင်ကူညီတင်ပြခဲ့သူသို့မဟုတ်ကမ္ဘာတဝန်းနိုင်ငံတကာအကြမ်းဖက်ဝါဒလောက်ရက်တွေကိုကြိုတင်ကာကွယ်နိုင်ခဲ့သူပေါင်း100ကျော်ဒေါ်လာတန်150ကျော်စုငွေချင်းမြင့်ခဲ့ပြီးဖြစ်ပါတယ်အဘူဝါလစ်အယ်ဆာဝါရီနဲ့ပတ်သက်လို့သတင်းပေးနိုင်သူဘသူကိုမဆို Rewards for Justice တရားမျှတရေးစုငွေအစီအစဉ် website လိပ်စာ www.rewardsforjustice.net ကဖြစ်စေ email လိပ်စာ info@rewardsforjustice.net ကိုဖြစ်စေဒါမှမဟုတ်အနီးစပ်ဆုံးအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေမှာရှိတဲ့ဒေတာဆိုင်ရာလုံခြုံရေးအရာရှိတွေကိုဆက်သွယ်နိုင်ပါတယ်သတင်းပေးသူရဲ့အချက်အလက်တွေအားလုံးလုံခြုံစွာထိမ့်သိမ်းထားမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်ထောင်စုရဲ့ညင်ညာချက်ကိုထုတ်လင်းလုပ်ပြပါပြီရှင
်အခုဆက်ပြီးသတင်းချင်းချက်ကိုတင်ပြပေးမှာပါလူမှုမေးမြန်းချက်တွေကိုဖြစ်ကြတဲ့တောင်ဟောင်းပုံစံရွေးကောက်ပွဲအကျိုးစကားစစ်ထိုးပွဲကိုရုပ်သံတွေကနေတဆင့်လူချင်းမတွေ့ပဲတီးချမ်းပါဝင်ဆင်နွှဲခဲ့ကြပြီးတဲ့နောက်မှာ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဝင်ရောက်ရှင်ပြိုင်မဲ့ Joe Biden တို့ဟာတောက်ကြနေမှာမဲဆွဲပွဲတွေပြန်ပြီးလုပ်နေကြပါပြီ November 3ရက်မှာကျင်းပမဲ့သမ္မတရွေးကောက်ပွဲ Nick Lara နဲ့အမျှသူတို့နှစ်ဦးအကြိတ်နဲ့ရှင်ပြိုင်ရဖို့ရှိတယ်ပြည်နယ်3ခုကမဲဆန္ဒရှင်တွေထောက်ခံမဲရဖို့နှစ်ဦးစလုံးတွားရောက်နေကြတာပါသမ္မတ Donald Trump COVID-19 အကူအဆိတ်ခံခဲ့ခြင်းကပေးခဲ့တဲ့Remdesivir C ဟာဒီရောဂါအပြင်းထန်ခံစားနေရသူတွေပေါ်တက်ရောက်မှုလုံးဝမရှိတာဒါမှမဟုတ်နည်းနည်းပဲရှိတာတွေ့ရတယ်လို့ WHO ကပြောပါတယ်။ Cortisone C တစ်မျိုးဖြစ်တဲ့ Dexamethasone ကတော့ထိရောက်မှုရှိနေတာတွေ့ရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာတော့မနေ့တုန်းက COVID-19 ရောဂါကူးစက်သူ1000ကျော်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုဆိုအကူးစက်ခံသူ3,300ကျော်ရှိနေပါပြီ။မနေ့ကတည်းကတည်းကသေဆုံးသူက34ယောက်ရှိတဲ့အတွက်သေဆုံးသူစုစုပေါင်းကတော့969ရှိနေပါပြီ။ရခိုင်ပြည်နယ်ကြောက်တော်မြို့ရက်ကဆစ်ချောင်းစခန်းတချို့မှာလည်း COVID-19 ရောဂါကူးစက်သူတွေရှိလာတာကြောင့်ဆစ်ပြေးဒုက္ခသည်တွေကြားရောဂါကူးစက်မှုပိုမဆိုးလာအောင်တားဆီးကာဝယ်ဖို့ကြိုးစားနေကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာတောက်ချာနေညာကဒီမိုကရေစီရဲ့ဆန္ဒပြသူတွေကိုရဲတွေက မိသက်ပိုက်တွေနဲ့လူစုခွဲနှင်းနှင်းခဲ့ပါတယ်။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းနေပါပါ။
This program has come to you from the Voice of America, Washington.